Welcome to the Voice of America in Burmese.
မင်္ဂလာပါကြပါတော်တာရှင်များရှင် View American တက်ကနေ2022ခုနှစ်ဇွန်လ28ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line to meter 3051တို့အပြင် Line လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ကထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်းလွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထွက်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ပါတယ်။ဒီကနေ့ညအဖြစ်အတွက်အစီအစဉ်မူအဖြစ်ကျွန်မအလေးမကတောင်းရည်တက်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ Production ပေါင်းဒေးရန်ခတ်တင်အင်းကြီးကကင်းကြီးနေကြပါစေ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Ukraine ကိုအချိန်ကတ္တမရှိကူညီပေးမယ်လို့ G7 ခေါင်းဆောင်တွေကပြောပါတယ်။ဒီနိုင်ငံကြီးဝန်ကြီးမကြခင်ရပိုင်းအတွင်းမြန်မာပြည်ကိုသွားဖို့ရှိနေပါတယ်။ဩစတြေးလျ၊ဂျာမနီ၊ဘရူနိုင်းတို့နဲ့မြန်မာစစ်ကောင်စီကတန်တမန်ဆက်ဆံရေးလျှော့ချထားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေအပါအဝင်တခြားထိတိုင်းရောသတင်းတွေကိုဥတ္တမောင်သားနဲ့တင်ပြပေးသွားမှာခင်
ဗျ။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပိပုတ်ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်အထဲမှာတော့မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်ရဲ့မြန်မာနိုင်ငံခီးစဉ်မျက်ပြန်မှာစတင်မှာပါ။
အာဆီယံအလက်ကြဥက္ကဋ္ဌကောင်းကူကားတဲ့တိုင်းမြန်မာနိုင်ငံကြီးရဲ့လုပ်ငန်းစဉ်တွေမှာအာဆီယံအင်ဘွားရင်းကပါဖို့ပေါ့လေတွေ့ချင်းတွေ့တိုက်တဲ့တိုင်းသားလက်နက်ကိုင်ဆွဲစီကိုယ်စားလှယ်တွေကတွေ့ဖို့ရှိပါမယ်။တချို့သောနိုင်ငံကြီးပါတီတွေကတွေ့ဖို့ရှိပါမယ်။
စစ်ကောင်စီပြောခွင့်ရပူကြုံဆောင်မင်းထွန်းပြောသွားတာပါ။ဒီအကြောင်းပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူဝမ်ပေါင်းကုမ္ပဏီလုပ်ငန်းကွေအငွေပြည့်လက်နက်တွေနဲ့ပစ်ကတ်ခံရတာပလောမြို့နယ်တွင်တိုက်ပွဲကြောင့်ရိတ်ခါတိမ်မှုလမ်းကြောင်းပိတ်ဆို့ထားတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရေးသတင်းဆောင်ပါမြင်ကွေးဆက်မှတ်စုကဘာတလွားခီးတော်အစီအစဉ်စတဲ့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုရင်ဆုံးတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံသားသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဦးတမောင်တန်းတို့ကပြောပြပေးမှာပါရှင
်။ယူကရိန်းနိုင်ငံကိုအနာဂတ်မှာရေရှည်ကူညီပံ့ပိုးပေးရင်းနဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်ရုရှားကကြီးမားတဲ့ပေးဆပ်မှုတွေပေးရမယ်စားတဲ့ပြင်ထန်တဲ့ဆုံးဖြတ်ချက်တွေကို G7 ကမ္ဘာစီးပွားအင်အားကြီး9နိုင်ငံရဲ့ထိပ်သီး CEO ပွဲနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာခေါင်းဆောင်တွေကပူးတဲ့ကြေညာချက်ထုတ်ပြန်မှုရှိပါတယ်။ဒါပြင်ကမ္ဘာတဝန်းဆင်းရဲနွမ်းပါမှုရောကြရေးနဲ့ဥရုယာစီပြောင်းလဲမှုကိုလက်တွဲတိုက်ဖျက်ကြမယ်ဆိုတဲ့သဘောတူညီမှုတွေလည်းခေါင်းဆောင်တွေရဲ့ကြေညာချက်မှာပါဝင်ပါမယ်။ Kremlinchok မြို့မှာရှိတဲ့မော်တခုကိုရုရှားကလေကြောင်းကတိုက်ခတ်ခဲ့တဲ့ဆက်စုပ်ရင်ရှာပွဲလုပ်ရက်ကိုပြစ်တင်ရှုံချလိုက်ပြီးစစ်ရာဇဝမှုမြောက်ပြီးသမ္မတဗလာဒီမီပူတင်အပါအဝင်ဒီတက်ခတ်မှုမှာတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူသွားမယ်လို့ထိပ်သီးဆိုးပွဲပိတ်ပွဲအခမ်းအနားမပြီးဆုံးခင် G7 ခေါင်းဆောင်တွေကပြောပါတယ်ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီနဲ့အွန်လိုင်းကတဆင့်တင်းတင်းလေးမှာဆက်သွယ်ဆွေးနွေးခဲ့ပြီးတဲ့နောက်ယူကရိန်းကိုအချိန်အကန့်အသတ်မရှိကူညီထောက်ပံ့ပေးသွားမယ်လို့အမေရိကန်၊ဂျာမနီ၊အီတလီ၊ဗြိတိန်၊ကနေဒါနဲ့ဂျပန်နိုင်ငံတို့ပါဝင်တဲ့ G7 ခေါင်းဆောင်တွေကကတိပြုခဲ့ကြပါတယ်ခင်ဗျာ
ကီးပြွန်းတဲ့ကီလို300အကွာကဇေဝစင်တာတခုကိုတနင်္လာနေ့ကရုရှားဒုံးကျည်ထိမှန်ခဲ့တဲ့အတွက်အနည်းဆုံးလူ18ယောက်သေဆုံးသွားခဲ့ကြပြီးအသည့်အနေထားတက်လန့်ထားတဲ့မိမိရဲ့တပ်သားရေအတွက်ကိုလည်း9ဆအထိတိုးမြှင့်လိုက်တယ်လို့နေတိုးကကြေညာလိုက်ပါတယ်။နေတိုးတပ်သား4000ကိုတက်လန့်ထားရကနေတနင်္လာနေ့မှာတပ်သား3000ကျော်အထိတက်လန့်ထားလိုက်တာဖြစ်တယ်လို့နေတိုးအဖွဲ့တွင်းမှုချုပ်ဂျန်စတိုတန်ဘတ်ကတနင်္လာနေ့ကပြောပါတယ်။ဂရီမန်ချုပ်ပြောရှိရုရှားကပြစ်ခတ်ခဲ့တဲ့ဇေဝစင်တာထဲမှာလူ1000ကျော်ရှိနေခဲ့တယ်လို့ယူကရိန်းသမ္မတဆယ်လင်စကီကပြောပါတယ်။ဒါကမတော်တဆထိမှန်တာမဟုတ်ပါဘူး။ဈေးဝယ်စင်တာကိုတိတိကျကျတွက်ချက်ပစ်ခတ်တာဖြစ်ပါတယ်လို့တနင်္လာနေ့ကပြောတဲ့ညပိုင်းဗီဒီယိုမိန်ခွန်းမှာယူကရိန်းသမ္မတကပြောသွားခဲ့ပါတယ်။အဲဒီနေရာဟာကီးမြို့ရဲ့အရှိတောင်ဘက်ကီလိုမီတာ300အကွာမှာရှိပြီးရုရှားစစ်တပ်အတွက်ဘာအန္တရာယ်မှမရှိသလိုဘာမဟာဗျူဟာတန်ဖိုးမှလည်းမရှိပါဘူးလို့သမ္မတဇယ်လင်စကီကအစောပိုင်းInstagram မှာပြောခဲ့ပါတယ်ဒီကနေ့ရုရှားရဲ့ဒုံးကျည်နဲ့ပြစ်ခတ်မှုကြောင့်ကမ္ဘာကထိမ့်လန့်တုန်လှုပ်ဆရာဖြစ်သွားခဲ့ပါတယ်ယူကရိန်းဈေးဝယ်စင်တာကိုထိမှန်ခဲ့တာပါရက်ဆက်ကြမ်းကြုတ်မှုတွေတဲကနောက်ဆုံးရက်ဆက်မှုဖြစ်ပါတယ်ယူကရိန်းကိုကျွန်တော်တို့ဆက်လက်ထောက်ခံမှာဖြစ်ပြီးဒီကြမ်းကြုတ်မှုတွေအတွက်တာဝန်ရှိသူတွေပါဝင်တာဝန်ယူလာအောင်ရုရှားအပေါ်အရေးယူမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်က Twitter လူမှုစာမျက်နှာမှာပြောလိုက်ပါတယ်
မြန်မာနိုင်ငံအတွင်းနေရဆွန့်ခွာထွက်ပြေးရသူအရေအတွက်ဟာအခုချိန်ထိတသန်းကျော်မှရှိနေတော့မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယူ UN OCHA ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။က Kulu O in Soka Tropinia today, Nemanangama Manife Wila Tienega, Sitaka Anatina Pidenau, Tropi Tension Latu, Libon Tombo, Nivane, Nimiare, Kunatin Chotong, Nivale Pawanelo Subare, Dissingazapa, Acheletiguro, Yuan Ochayonga, Akula and Setianima, Nasun Kau Yugeralo Subare, Sinko Murine, Banaisa and Kakeri Shinne Jagabe, Chimpine, Sakaina Maguita into Mashijare, Kunyi Taupan Yipi City. Posamo Kekere di Tarigo, a Yibo, a Tekese, Yene Sine, a Cunidi, a Taupani, a Cantane, Pubina, and Elu Suare, Satauco, Lanzazine, Coloni Tayet, Dwellu added the city of Bowen, a Tudu Conzino, Jimmy Moody, Ga, Bowen Cuny do the address, Suinzia, Jonia, the Apine, Elule, Yuan Ochayon, a Tubian Jama, Popiavale, Pipaga, Twink only a poor Miko, Atania, and Yamanangaha, Conzino, Jimmy Muyatango, Pubi, Canijare, Lu Suare. Jama ye to a one ye to a kuta bin and sa one, siwa pisi malon lauda riga, ta pwa migin in a yinduri a jama ye pin, ye bo jama ilu a che a chin in a pupi suwa twazil lu suware, ta pin chante yame a yu kling a ye tawa pite, kling a lizan la hale, chante quimiara, nani dini si doa bilu yuan ucha a tokian jama popia tawakne.
Australia jam in a brunang and we are jamata machiri go piana call you be. Tayo Yayi Tavangan, a Sato Khan like the Elo Sikonsi, Pioguya, Bojo, so Metonga Piova. Depending on the Vega, Tandama, say, Shocha, Sasada, we will be on the Dobia, Pied Delo, Kulu Piova. မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာစစ်ကောင်စီကိုဖိအားတွေပေးလာကြတဲ့အထက်နိုင်ငံတချို့ကမြန်မာနိုင်ငံကိုတပ်မှန်စစ်ရှော့ချဆက်ဆံလာခဲ့ပါတယ်ဒီအပေါ်မှာမြန်မာနိုင်ငံဘက်ကလည်းတံပြန်ပြီးတပ်မှန်စစ်ရှော့ချဆက်ဆံလာလုပ်မယ်လို့စစ်ကောင်စီဘက်ကတုံ့ပြန်ခဲ့ပူပါတယ်အခုလိုတံဆွေရှော့ချထားတဲ့အထက်ပြည်ထောင်စုရဲ့နိုင်ငံတချို့ရှိနေသေးပေမဲ့ဒီနိုင် ွင့်မရပဲတန်တမာရေးဖိအားတွေကြုံနေရပါတယ်အာဆီယံအစိမ့်အစည်းအဝေးတွေမှာလည်းမြန်မာစစ်ကောင်စီကိုစားပြုတော်ကိုအခုချိန်ထိငြင်းပယ်ခံနေရပါတယ်
အန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တကျတွေမှာ9လမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်ကျွေးအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာဒီနိုင်ငံသားရေးဝန်ကြီးဝမ်ယီဟာဒေတာတွင်အဖွဲ့အစည်းတစ်ခုဖြစ်တဲ့လန်ဆန်းမဲကောင်ပူပေါင်းဆောင်ရေးအစီအစဉ်ဆွေးနွေးပွဲတက်ဖို့အတွက်အခုသတင်းပတ်အတွင်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့ပြောဆိုချက်ကိုကိုးကားပြီး AFP သတင်းမှရေးပါတယ်။ဒါဟာမနစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒီနိုင်ငံကအဆင်အပြေဆုံးအရာရှိတဦးမြန်မာနိုင်ငံကိုလာရောက်ခြင်းလည်းဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရာသားအစိုးရကိုဖြုတ်ချပြီးအာဏာသိမ်းယူလိုက်တဲ့စစ်တပ်ကိုပြစ်တင်ဝေဖန်ခြင်းမရှိတဲ့ဒီနိုင်ငံဟာမြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းအဓိကထောက်ပံ့ပေးနေတဲ့နိုင်ငံဖြစ်တယ်လို့စစ်ကောင်စီရဲ့မဟာမိတ်လည်းဖြစ်ပါတယ်မြန်မာနိုင်ငံမှာဆီယနာတင်ပြတဲ့နောက်ပိုင်းအနောက်အစုနိုင်ငံတွေရဲ့တန်ခတ်အရေးယူမှုတွေကြောင့်မြန်မာစစ်တပ်ဟာတရုတ်နဲ့ရုရှားတို့အပေါ်ပိုးပြီးတော့မိကိုအားထားလာနေတာပါတရုတ်အစိုးရကတော့မြန်မာနိုင်ငံရဲ့အခြေအနေတွေဘယ်လိုပဲပြောင်းလဲသွားပါစေမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့လွတ်လပ်တဲ့နိုင်ငံအဖြစ်တည်ရှိမှုကိုအစဉ်အမြဲထောက်ခံသွားမယ်လို့ပြီးခဲ့တဲ့ AP လအတွင်းပြောကြားခဲ့ပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးအနေနဲ့ဒီခေတ်စဉ်အတွင်းစစ်ကောင်စီအကြီးအကဲနဲ့တွေ့မယ်မတွေ့ဘူးဆိုတာတော့မသေးကြဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်ဇူလိုင်လ2ရက်နေ့ကနေ9ရက်နေ့ထိမြန်မာနိုင်ငံမှာကျင်းပမဲ့3ရက်ဒီစည်းဝေးပွဲကိုတရုတ်နိုင်ငံအပြင်ကမ္ဘောဒီးယား၊လာအို၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကကိုယ်စားလှယ်တွေလည်းတက်ရောက်ကြမှာပါဝန်ကြီးဝိုင်းဟာမြန်မာနိုင်ငံမှာစစ်
အာနာသိမ့်ဖို့တည်င်းပတ်အနေနဲ့အလို့2024ခုနှစ်ဇန်နဝါရီလ12ရက်နေ့ကမြန်မာနိုင်ငံကိုတွားရောက်ပြီးအဲ့ဒီအချိန်ကကာကွယ်ရေးဥစည်းချုပ်ဖြစ်တဲ့ဗိုလ်ချုပ်မှုကြီးမြောင်လယ်နဲ့တွေ့ဆုံပြီးလုံခြုံရေးနဲ့ညီညာရေးကိစ္စတွေအပါအဝင်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့တက်မတော်ကတည်င်းထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံလေပိုင်းစကိုင်းတိုင
Nego, Wajit Lennon Twin at Bones and Yam Yacha Kerelo, Tilwa Mokumika, Jonah Nasakonia, Tanila Niga, Tokjan Geraba. Where was he got those on Nero, dear Comely Begga, Titi Chaja, Master Sweat Harvey, Ne? A Kulo Loyaja, Comely Gomikonia, and Yamalo Dari, Nina Nibi, Titi Damale, Lumu Siba, Acha David, Chela Nello, Comely Begga, three Pilai Pare. Did that Gagway, Lenaka, Poet Regalo, Turo, Nine, Comely Go Udi, Decapo, UHM Machine, Ne? Simangina Gachi, you are a Gumisho, Ne, the Setaku, Comely Winema, Kolo Ku, Betada, Lenak here, so long with Betada, Rejo. ไตไข่ย่าดาဖြစ်တယ်လို့ဗီအိုအေကိုပြောပါတယ်ကျဲဒီထုတ်လုပ်တာကိုရန်သားထားတာ Wambao Jenny Tolo E Gomni ha, sit up by Siwa Lung and Rene Pesa Loka in the Gomni Chibare. Democracy Lo Shaja Durega sit up by Lung and Rita Bimapo, so or Taja Vare.
Nema Sikon Siga, Tanya Manaza Niga, Gimpin Edwin, Telina Nima, Lejon Takamu, Piro Kerelu, Tan Chisa, Tan Inquire the Rema Popiavare, Dilejon Takamuha, Ditaruma Pipo near the CB Karigani, Trek P. Tinchon Lare, Yatarigo, Pimata Takajalu, Ditarin the Rinidigo, Goka Popiavare, Alaru Elu Takamu Pinet Chimabe, Gimpin Dublaya K and Duma, Sikon Siga, Lejawani, Takamuri, Kuwe Pilo Nidajo, Pretend Chisa, Bama Campaign, UK Puye, Manager Dupitu, Mazoya Panga, Twitter Lumukun Yama, the chain at the Bini Timpia Cabaret, the chain of my Britain, EU, American, and Ganaga, Taiwan in a second sigo, Lindsay, Yang Chamuri, Pippin, Kata Chabu, Duga, Tansovare, the young Takamu Chipwara, and Nima Shinid, the Chalo Shadu Dugale, Kanani Gandani, Lian Vian, Dane at two, Machimano Mabe, Bonjello, Pogwere, Daniva, video, Pare video go, Lumukun Yama, Timpia Cabaret. Tiny Zaka, Baking Lugonania, Nigo Yavla, Nere, Sibish on Epo, and the Shila de T. Name Biro, Sikon Siga, Laying Obotuniga, Piantangerago, Kay in the Bawa Pawanjin, Lumuis, Sanya, Lushamukunye, Kisan Puega, Lumukunyema, Topiangevare, the Manangan, Sikon Siga, Klingarego, Kolinga, Choyen Twazira, Abawin, Tapiamuri, Julonire, Sure, Singaza, Kulatamagaga, Singaza, Topian B, the Limpa and Neng at Drema, Akulo, Sikon C, Lijon Takai, the Madame video, Topo Lara Wakna.
နောက်ဆုံးရသတင်းတွေကိုကိုစောင်းဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါအခုရင်ဆုံးတော့ရန်ကုန်ကသတင်းပေးပို့ချက်တစ်ခုကိုပြောပြပေးပါမယ် မြန်မာအရေးဆိုင်ရာအာဆီယံအထူးတန်တမန်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံသားရဲ့ဝင်ကြီးပရက်ဆွန်ခွန်ဟာမနက်ဖြန်ကျွန်လ29ရက်နေ့ကနေနောက်လ3ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်ခီးစဉ်အတွင်းပကံမှာလုံးမဲ့ဒေတာရင်းအစည်းအဝေးကိုတက်ရောက်ဖို့ရှိတယ်လို့အာဆီယံလူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေလည်းဆွေးနွေးဖို့ရှိတယ်လို့သိရပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းက
ိုင်းဝန်ကြီးပရက်ဆော့ခွန်ရဲ့မြန်မာခီးစင်ဟာမနေ့ဖက်မှာစတင်မှာပါဒီခီးစင်ဟာဇွန်လ29ရက်ကနေဇူလိုင်လ3ရက်ထိကြာမြင့်မှာဖြစ်ပါတယ်အထူးတန်တမန်ဟာနိုင်ငံရေးပါတီတွေတိုင်းနာလက်နက်ကင်တချို့နဲ့တွေ့ဆုံဖို့ရှိပြီးပုဂံဒေတာမှလုံးမဲ့မဲခေါင်လန်ချန်းဒေတာရင်းဆွေးနွေးပွဲတစ်ခုကိုပါတက်ရောက်ဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
။အဲဒီမှာတော့ရောက်ပြီးရင်ကျွန်တော်ဒီနောက်တနေ့မှာတော့ဒီနိုင်ငံသားရေးဝင်ကြီးကိုတွေ့ပုံတင်တယ်ကျွန်တော်တို့ဖိုးရောက်ပြီးတွေ့ရမယ်။တိုင်းနေမှာပဲနိုင်ငံတော်ကောင်စီဥက္ကဋ္ဌနဲ့ဘုံကြီးရုံးတယ်တွေ့ဖို့များပါတယ်။နောက်တစ်ရက်ဒီမှာတော့အာဆီယံအလက်ကြဥက္ကဋ္ဌကျွန်တော်ကျွန်တော်တို့တောင်းဆိုထားတဲ့အတိုင်းမြန်မာနိုင်ငံရေးလုပ်ငန်းစဉ်မှာ ဒီဝိုင်းအာဆီယံအင်ဗိုင်းနဲ့အားဟုတ်ပါလိမ့်မယ်။ဒါကျလို့တွေ့ပြန်တွေ့တာကျဲတိုင်းသားတဲ့နိုင်ငံဖွဲ့စည်းကိုယ်ကလေးတွေကြီးကွေးပူရှိပါမယ်။ဒါပြီးရင်တော့ကျွန်တော်တို့တချို့သောနိုင်ငံကြီးပါတီတွေနဲ့တွေ့ပူရှိပါမယ်။အဲသုံးရည်နေစီမှာတော့မှန်ပါတယ်။သုံးရည်နေခါတော့ကျွန်တော်တို့ကမဲခေါင်လမ်းချန်စီဝေးသခိုင်မှာရှိတာ။ဒါကမှရှိတော့အဲ့လိုသွားပြီးဟိုဆွမ်းလာလိမ့်မယ်။
တွဲဆောင်မဲ့နိုင်ငံရေးပါတီတွေနဲ့တိုင်းနာလက်နက်ကိုင်ဖွဲ့တွေရဲ့အမည်တွေပြင်သူ့ခီးစဉ်အသေးစိတ်ကိုလည်းလုံခြုံရေးအရာမထုတ်ပြန်သေးပါဘူး။အခုခီးစဉ်ဟာအထူးတန်ရဲ့မြန်မာနိုင်ငံကိုဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်ပါတယ်။ဒီခီးစဉ်အတွင်းမြမအရေးအာဆီယံခေါင်းဆောင်တွေကြားရထားတဲ့ဘုံသဘောတူညီချက်အထောက်အမြောက်ရေးဆောင်ရွက်တဲ့အပိုင်းမှာတိုးတက်မှုအခြေအနေနောက်ဖနွန်ပင အစည်းအဝေးရလဒ်တွေကိစ္စကိုအဓိကထားဆွေးနွေးဖို့ရှိတယ်လို့ကမ္ဘောဒီးယားဘက်ကရောစစ်ကောင်စီဘက်ကပါထုတ်ပြန်ပြောဆိုထားပါတယ်။အာဆီယံဘက်ကချမှတ်ထားတဲ့ပုံသဘောတူညီချက်၅ချက်မှာမြမအရေးငြိမ်းချမ်းစွာဖြေရှင်းနိုင်ဖို့သက်ဆိုင်ရာပါဝင်ပတ်သက်သူတွေအားလုံးနဲ့တွေ့ဆုံခွင့်ရနိုင်ရေးလည်းပါဝင်ပါတယ်။ဒီအချက်ကြောင့်အထူးတန်ဘက်ကသူခီးစဉ်တွေမှာမြမဒီမိုကရေစီရေးကောင်းဆောင်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ဖို့တောင်းထားပါတယ်။စစ်ကောင်စီဘက်ကတော့အရင်အခောက်သဘောထားအတိုင်းတွေ့ဆုံခွင့်ပေးဖို့မရှိဘူးလို့ VOA ကတုံ့ပြန်ပြောဆိုပါတယ
်။ကျွန်တော်တို့ပြောပြီးကြပါမှာပဲ။တရားဥပဒေနဲ့ရင်ဆိုင်ရတဲ့နဲ့ကျွန်တော်ဟိုဥပဒေရရင်ခံထားတဲ့အင်းသားနဲ့တွေ့ဆုံသွားတော့ကန့်သက်ချက်ရှိမှာဖြစ်ပါတယ်
။ဒီကနေ့အာဆီယံအထူးတန်ရဲ့ပထမအကြိမ်မြန်မာခီးစင်မှာရလက်ကောင်းတွေထူးထူးခြားခြားမရှိခဲ့ပါဘူး။အခုဒုတိယအခောက်မှာတော့အရင်ကထက်တော့လက်စုပ်လက်ကင်ရလက်တစ်ခုရဖို့မျှော်လင့်နေလို့မြမရေးလေးလာသူဒေါက်တာခင်စောဝင်းကဗီဒီယိုကိုပြောပါတယ
်ခုကလာလာတဲ့ခောက်ကျင်လဲတန့်ရှင်ကြည့်ရင်ဒီရောဂါနည်းနည်းလေးကိုပြောရင်ရလက်ကဟိုလက်စုပ်လက်ကဖြစ်လာတယ်ပေါ့လေအဲ့တော့စိတ်တော်လဲပညာတော်လဲဆက်ရှင်ပြောတယ်နော်ဒီအာရှဆယ်ပို့ပြီးတော့လုံးဖြစ်နေလို့တော့ဖြစ်ပါတယ်
အာဆီယံအထူးတန်ဟာဒေါက်ဆန်းစုကြည်ကိုတွေးခွင့်ပေးဖို့အပြင်ကာယကံရှင်ရဲ့အသက်အရွယ်နဲ့ကျန်းမာရေးကိုထောက်ရှုပြီးလက်ရှိထိမ့်သိမ်းထားတဲ့နေပြည်တော်အချုပ်ထောင်ကနေအရင်ထိမ့်သိမ်းထားတဲ့နေရာကိုပြန်ပို့ဖို့စစ်ကောင်စီကိုမနေ့ကပဲတိုက်တွန်းထားပါတယ
်။အာဆီယံအထူးတန်ရဲ့မြန်မာခီးစင်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့ရင်းနဲ့တွေ့ဆုံမှုရှိတဲ့အကြောင်းပိုင်းအင်ဂျင်နီယာပြောပြပေးသွားတာပါအခုဆက်ပြီးတော့စကိုင်းတိုင်းဘက်ကဝမ်ပေါင်ကုမ္ပဏီလုပ်ငန်းခွင်အဝေးပြလက်နက်တွေနဲ့တိုက်ခတ်ခံရတဲ့တင်ပြပြပြပေးပါမယ်မြန်မာနိုင်ငံအလဲပိုင်းစကိုင်းတိုင်းမှာဈေးနီတူဖော်နေတဲ့တရုတ်ဝမ်ပေါင်ကုမ္ပဏီဟာဒီအပိုင်းထဲမှာအဝေးပြလက်နက်တွေနဲ့တိုက်ခတ်တာခံခဲ့ရတယ်လို့ကုမ္ပဏီဘက်ကထုတ်ပြန်လိုက်ပါတယ်ဘယ်အဖွဲ့အစည်းကလှုပ်ဆောင်တယ်လို့တရုတ်ကုမ္ပဏီဘက်ကတော့တိတိကျကျမဆွဆွဲထားပေမဲ့ဒီလောက်ရကြောင့်ဒေတာရင်းလူမှုစီးပွားအကျပ်တဲကျုံလာနိုင်တယ်လို့တရုတ်ကုမ္ပဏီဘက်ကသတိပေးပါတယ်။ဒေတာကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေကတော့အခုလိုအခြေအနေဖြစ်အောင်ကုမ္ပဏီဘက်ကလှုပ်ဆောင်ခဲ့တာလို့ပြန်ပြီးတုံ့ပြန်လိုက်ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုငင်းညပြပြပေးပါရှင်
။သခိုင်းတိုင်းဆလင်းကြီးမြို့နယ်ထဲမှာကျင်းနီစီမံကိန်းလုပ်ငန်းခွင်တွေကိုအဝေးပြလက်နက်တွေနဲ့ဘုံးစံအမြောက်များကျရောက်ခဲ့တယ်လို့တရုတ်ဝမ်ပေါင်ကုမ္ပဏီကဇွန်လ28ရက်နေ့ကထုတ်ပြန်လိုက်ပါတယ်အခုလိုလုံးရကြောင်းကုမ္ပဏီကိုမှီခိုနေရတဲ့မြန်မာလုပ်သားတွေနစ်နာနိုင်ပြီးဒီဒေတာတွေမှာလည်းလူမှုစီးပွားရေးအကျပ်တဲတွေဖြစ်လာနိုင်တယ်လို့ကုမ္ပဏီဘက်ကတတိပေးလိုက်တာပါဒေတာကန်ကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေကတော့သူတို့အနေနဲ့ကုမ္ပဏီကိုဥတီတိုက်ခိုက်ဖို့ရည်ရွယ်ချက်မရှိပေမဲ့စီမံကိန်းသားကကြေးရွာတွေကိုမီးရှို့နေတဲ့စစ်တပ်ကိုကုမ္ပဏီဝင်ထဲမှာခေလုံခွင့်ပေးထားတာလက်နက်ခဲယံတူလောင်ခွင့်ပေးထားတာတွေကြောင့်တိုက်ခိုက်ရတာလို့ VOA ကိုပြောပါတယ်။ဝမ်ပေါင်ကုမ္ပဏီဘက်ကိုဘုံအလုံးကြီး200ကျော်နဲ့ဝိုင်းပြီးပစ်ခတ်ခဲ့ကြတယ်လို့ဆလင်းကြီးမျိုးနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ကဘိုးစစ်နိုင်က VOA ကိုပြောပါတယ်
။ကျန်ကြားကြီးကြီးလုပ်နေမှုကုမ္ပဏီရုံးကစက်တက်ပါသွင်းနေဘာမှစက်တက်နဲ့ဂျဲကိုလုံလုံလေးဆိုတိုင်းကတောက်မရှိပါဘူး။ကျေးဇူးတင်ကုန်ပြီရှိပါတယ်။နှားပါကျွန်တော်တို့ကဖြစ်တဲ့နဲ့ရဲရလွဲပြီးတော့တန်တဲ့ဟာတွေကိုကျွန်တော်စိတ်ဝင်စားအောင်ကျွန်တော်တိုက်ခိုက်ကုန်တယ်ဖြစ်ပြီးလည်းမရှိပါဘူး
။ကုမ္ပဏီကတော့သူတို့အနေနဲ့ကျေးနီထုတ်လုပ်တာကိုရန်နာထားတာ16လလောက်ရှိပြီလို့ထုတ်ပြန်ချက်ထဲမှာရေးထားပါတယ်။အနီးနားကျေးရွာတွေကတော့ကုမ္ပဏီကကျေးနီကိုဆက်ပြီးထုတ်လုပ်နေတယ်လို့အထောက်အထားတချို့နဲ့ပြန်ပြီးတုံ့ပြန်ပါတယ်။ကျေးနီတည်တဲ့ကားတွေအတွက်စစ်တပ်ကလုံခြုံရေးယူပေးနေပြီးတော့အဲ့ဒီစစ်တပ်ကအနီးနားကျေးရွာတွေမှာနေမြေရှင်းလင်းမှုစစ်ဆင်ရေးတွေလုပ်နေတယ်လို့ဘိုးစစ်နိုင်ကပြောပါတယ်
။ဒီကတော့ကကျင်းပြီးထုတ်သွားတယ်။ကျင်းပြီးထုတ်သွားတဲ့အချိန်မှာလူမျိုးရွာသားမျိုးအောင်အသက်ခံရရတယ်။သူကလူမျိုးရွာသားကျင်းပြီးကဆက်သွားတာ။အဲ့ကျင်းပြီးကလည်းဆက်ပြီးသွားရောသူကဝမ်ပေါင်နီနာပတ်ဝန်းကျင်ကိုဒီနေမြေရှင်းလင်းလုပ်ဖို့သူကဆက်လာတယ်။
ကျွန်တော်ဘက်ကတုတ်ပြန်နေတိုက်ခိုက်မှုလုံးဝမလုပ်ခဲ့ဘူး။ဘဝပေါင်းထဲမှာအိုက်စီကောင်ကတရားအိတ်ကြီးမိုးတိုးမြွာကိုမနဲ့မှာဒီကန်းစုတောက်တဲ့မမလည်းလည်းဒီတုံးလို့အရင်ပြစ်ပြီးတော့မိုးတိုးမြွာလည်းဝင်လာ။မိုးတိုးမြွာကနှစ်ယောက်ကိုရဲစက်လက်တွေပြဲခေါင်းတွေပြဲခေါင်းတွေပြဲစက်ပြက်ခဲ့တယ
်။မနေ့ကတနင်္လာနေ့မှာလဲလက်ဘရောင်ကျင်းနီစီမံကိန်းအနီးနားကကျေးရွာတွေကိုစစ်တပ်ကမီးရှို့ပြီးနေမြေရှင်းလင်းနာတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်ဘရောင်တောင်ကျင်းနီစီမံကိန်းကိုစန့်ကျင်နေတဲ့ပတ်ဝန်းကျင်ကကျေးရွာပေါင်း30နီးပါးကိုရှင်းလင်းဖို့လုပ်နေတာလို့ဆိုပါတယ်။အာနာသိမ့်ပြီးနောက်ပိုင်းအဲ့ဒီကုမ္ပဏီမှာမြန်မာဝန်ထမ်းတွေရော့သွားပြီးတရုတ်နိုင်ငံသားတွေနဲ့ပဲအဓိကဆက်ပြီးလဲပတ်နေတာပါ။တရုတ်အစိုးရပိုင်းမြန်မာဝန်ပေါင်း mining ကုမ္ပဏီဟာပြည်ပခန့်တွေဖြစ်ပွားနေတဲ့စကိုင်းတိုင်းစလင်းကြီးမြို့နယ်တွေကလက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုပြန်ဆကျင်တဲ့အရေးအယောင်တွေရှိနေပြီးတော့အဲ့ဒီစီမံကိန်းကနေစစ်ကောင်စီကိုဝင်ငွေအထောက်ပံ့ဖြစ်စေတာကြောင့်ဆိုပြီးဒါကိုရပ်ဆိုင်းထားဖို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကမေလအစောပိုင်းမှာတိုက်တွန်းခဲ့ပါတယ်။တဘာဝပတ်ဝန်းကျင်ထိခိုက်နိုင်တဲ့တပ်တုထုတ်လုပ်ရေးနီးစနစ်တွေကြောင့်လည်းဒေသခံတွေကတောက်လျှောက်ကန့်ကွက်နေတာပါ။ကုမ္ပဏီကမြေပြင်မှာကျင်းနီဆက်ပြီးထုတ်လုပ်နေတာကိုတော့စိုးရိမ်တယ်လို့လက်ဘရောင်းကျင်းနီစီမံကိန်းစောင့်ကြည့်လေ့လာရေးအဖွဲ့ကဥခိုင်ကြည်က VOA ကိုပြောပါတယ
်။ဝန်ပေါင်းမှုကအများကြီးရှိရတယ်လို့ဝမ်ပောင်လုပ်နေတဲ့ကဏ္ဍထုတ်ယူနေတဲ့ပုံစံမျိုးကကတော့အတူကြီးနေတဲ့ open data တိုက်ကြည့်နေတာပဲ။ဒါတော့ဗန်းမြေရှုတော့တစ်ခုလည်းနေပဲ။ရေးပြမယ်ကျွန်တော်လည်းမြင်ပါတယ်။ကြားရပြီဗျာ
။ဇွန်လ24ရက်နေ့မှာလဲလက်ဘရောင်းကျင်းနီစီမံကိန်းသားကညောင်ပင်ကြီးဓာအားခွဲရုံကိုတွေ့တန်းထားတဲ့ပြစစ်ဓာအားပေတာဝါတိုင်းတစ်ခုထပ်ပြီးဖောက်ခွဲခံခဲ့ရပါတယ်။ဒီကိစ္စကိုရှုံချတယ်လို့လဲတရုတ်ဝမ်ပောင်ကုမ္ပဏီကသူ့ရဲ့ထုတ်ပြန်ချက်ထဲမှာရေးထားပါတယ်။စစ်ကောင်စီဘက်ကတော့ဝမ်ပောင်ကုမ္ပဏီတိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့တည်တံ့ထုတ်ပြန်တာမရှိသေးပါဘူးစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြင်းပြထန်ထန်ဖြစ်ခဲ့ပြီးတဲ့နောက်စစ်ကောင်စီကိုထောက်ပံ့နေတယ်လို့ယူဆရတဲ့တရုတ်နိုင်ငံရဲ့ယင်းနှိမ့်နှံမှုတွေကိုလည်းကန့်ကွက်တာတွေများလာပါတယ်စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်တရုတ်လုပ်ငန်းရှင်တွေပိုင်နဲ့စက်ရုံတချို့မီးရှို့ခံရတာမန္တလေးတိုင်းတွေကတရုတ်ရေနံပိုက်လိုင်းနဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုသွားတဲ့ဒီပိုက်လိုင်းတိုက်ခိုက်ခံရတာတကောင်းနီကယ်ဆက်ယုံကရဲစစ်တာဝါတိုင်းဖောက်ခွဲခံရတာတွေရှိခဲ့ပါတယ်။ဝမ်ပောင်ကုမ္ပဏီကတော့သူတို့အနေနဲ့လက်ရှိပဋိပက္ခတွေမှာပါဝင်ပတ်သက်လို့ခြင်းမရှိပေမဲ့စီမံကိန်းဝန်ထမ်းတွေရဲ့အသက်အန္တရာယ်ကင်းရှင်းရေးကိုလက်နက်ကင်အဖွဲ့တွေလက်နက်မဲ့အဖွဲ့တွေအားလုံးကလေးစားပေးဖို့ဇွန်လ28ရက်နေ့ကထုတ်ပြန်တဲ့သူတို့ရဲ့စာရဲမှာတိုက်တွန်းထားပါတယ်ခင်ဗျာ။
တရုတ်ဝမ်ပောင်ကုမ္ပဏီပြစ်ခတ်ခံရတဲ့တရင်ကိုငိမ့်ညံပြောပြပေးခဲ့တာပါ။အခုတခါတော့ကရင်ပြည်နယ်ဘက်မှစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်တဲ့တရင်ပြောပြပေးမှာပါ။ကရင်ပြည်နယ်မြောက်ရီခရိုင်ဝလီဒေသကစစ်ကောင်စီရဲ့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းတစ်ခုကိုကရင်မျိုးသားလွမြောက်ရေးတပ် KNLA ၊ကရင်မျိုးသားကာကွယ်ရေးတပ် KNDO ၊ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကဇွန်လ26ရက်နေ့ကစခန်းသိမ်းတိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်စီရင်တင်းမာနေပါတယ်။စစ်ကောင်စီဘက်ကနေဇွန်လ26ရက်နေ့ကစပြီး3ရက်ဆက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်စစ်ပေးဆောင်တွေထိုင်းဘက်ချမ်းကိုရာနဲ့ချီပြီးထွက်ပြေးလာကြရပါတယ်။ထိုင်းအခြေဆိုင် VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြောက်ရီခရိုင်ဝလီဒေသကစစ်ကောင်စီရဲ့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းတစ်ခုကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNL ကရင်မျိုးသားကာကွယ်ရေးတပ် KNDO ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာကြောင့်တစ်ဖက်ထိခိုက်သေးဆုံးမှုတွေရှိနေတယ်လို့အရက်သားပြည်သူတွေလည်းထိခိုက်မှုတွေရှိနေပါတယ်။ဇွန်လ26ရက်နေ့ကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းကနေတိုက်ခိုက်မှုတွေလုပ်တာကြောင့်ဒေသခံကြေးပါသားတွေဟာဘုံဖို့ကျင်းထဲမှာပဲနေနေရတယ်လို့ယာနဲ့ချီရှိတဲ့ဒေသခံတွေဟာလည်းထိုင်းဘက်ကိုထွက်ပြေးလာကြတယ်ဆိုပြီးစစ်ပေးဆောင်တွေကိုအကူအညီပေးနေသူတဦးကပြောပြပါတယ်
။အခုစစ်ဆောင်တွေကဒီဘက်ကိုထိုင်းဘက်ကန်ကိုဟိုဒီနေ့ပဲရောက်လာတယ်လို့သူဘောင်းအိမ်တော်စုက140ရှိတယ်။လူဦးရေက841ယောက်ရှိတယ်။အဲထိုင်းဘက်ကမှနေရာ3စုခွဲပြီးနေနေတယ်
။ဂျွန်လ28ရက်နေ့ကလည်းလေကြောင်းကနေပြစ်ခတ်မှုတွေရှိတယ်ဆိုပြီးဒေသခံတဦးကအခုလိုပြောပြပါတယ်
။နှစ်ဖက်ပြစ်တယ်လက်ဖက်ပြစ်တယ်ဒီနေ့နှစ်ဖက်စီအခုလက်စီပြစ်နေတယ်လေ။
ဥက္ကဋ္ဌစခန်းနဲ့အနီးတစ်ဝိုက်ကဒေသခံကျေးရွာသားတွေကတက်ကြီးရွယ်ဦးတွေကလေးတငယ်ရှိသူတွေဟာအဝေးကမပြေးနိုင်တာကြောင့်ဘုံခိုကျင်းနေတဲ့ပါပဲပေါင်းအောင်နေရသူတွေရှိတယ်လို့တိုက်ပွဲတွေပြင်းထန်နေတဲ့အတွက်တချို့ရွာထဲတွေမှာပဲပြိမ့်မိနေတာတွေရှိနေတယ်ဆိုပြီးစစ်ဘေးရှောင်သူတွေကိုအကူအညီပေးနေသူကဆိုပါတယ
်အဲ့ဒီကလည်းဟိုကတစ်ဖက်ပြင်းနေတယ်သူတို့လည်းထွက်မရရွာသားတွေရှိရတဲ့စကားလုံးကြတယ်လို့အကြံဉာဏ်ပြချရတယ်
ยามาเป็นมาใจกวยเรียบเชื่อปานีเรื่อยด้วยทั้งเป็นเชียงโอ้เล่นเนจีจีจันยาใจเอาใจเรื่อยๆทั้งสิ่งที่เป็นกาเล่เนื้อจะมาลงยงยี่ตัวบีโอชาชาบาร์เอ็มถ้าเป็นยามาเป็นการที่ใครแต่งยาเรื่อยๆดีด้านกันนี่กาเล่ทั้งเด็กกูวิ่งเอาลานีเรื่อยด้วยทั้งลูกมุกเกจีเอพอดีกาเสียงเสียงนี่กูปวดสองปีนี่บีทั้งยามาเนื้อจะมาทุกข์เดียร์กูกุญย์เกจีลงงานนี่กูเล่นลูกสาวนี่บาร์เอ็มก็ยังเป็นเนื้อมีอะไรขยายเนี่ย ก็เรียนอยู่ในเรื่องมาปีกันเรื่องที่จะมาลากาซาบีแต่ก็เรียนเฉพาะในระดับอ่ะคุณรู้ไหมทั้งเบื้องต้นที่เต็งเซาในยาดูเรื่องสิ่งเกี่ยวกับเรื่องนั่นเป็นแต่ก็เรียนจังที่ต่างกันจีว่าเรื่องปีดูเรื่องเสบียงเซาในเอพีต้องยืนยันนิดเดียวในตัวเจ้าในเรื่องมาเป้ป้องเอาในทางนี้ละเช่าลาจอจะวิเคราะห์เลยคุณส่วนใหญ่เขียนอยู่เต็งเซาอย่างแต่มาเช่าเนี่ยในเรื่องมาเป้ เสบียงเซาทุกข์เดือดต้องบ้องเทมเนสีนี่บ้างเลยคุณรู้มีเสกังสีจัดเนี่ยก็ยังมีตาลุ่มยาวยืดจัดตัวใจเวรีก็สัตย์นี่ละจ้าที่ต่างกันจีว่าเรียบบอกว่าเล่นเนจีจีจันนี่จะเอาตาลีเลสีเดือดเสกังสีเป็นก้าลีจางงานนี่แต่แค่มือเรียลเดียดด้วยที่ต่างกันนี่เอียนยาวเรียบมีลองเปียสียาเดือดโอ้ยแม่ทุกข์เดือดยืดด้วยหาเลยนี่จริงตัวละนี่บ้างเลยเช่น ยาริขยายด้วยมาสิ่งสิ่งก็ต้องยึดได้ในเจ้าเนี่ยแต่ใครเด็ดเดี่ยวก็ไม่มาลับเจ้าพี่เขาบ้างแต่สัตย์ที่ว่าเป็นปลอมอยู่ในมาเลใจเปื่อยเพื่อปล่อยในเจ้ายึดขาดเตยมูลนั่นเจ้าในไปสู่คันทายในเจ้าเจ้าพี่จะไหมตอนนี้เราได้ปลอมอยู่ในนั้นเจ้าเจียวมาสิ่งสิ่งจะเนี่ยปลอมกากวยยิบบ้างเพื่อเจ้ามันนี่ก็ใจเปื่อยเพื่อเขาไว้ใจเปื่อยเพื่อเนี่ยปลอมเนี่ยเป็นมาสิ่งสิ่งจะดูการยึดขาดเตยมูลนั่นเจ้าในไปสู่ท
ရွက်နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုမဆုမှုပြပြပေးထားပါတယ်
။တနင်္လာနေ့တိုင်းပလောမြို့နယ်နန်းတောင်ကျေးရွာမှာတက်ဆွဲပြီးတော့အခြေချနေတဲ့စစ်ကောင်စီတပ်ကိုပလောကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကဂျွန်လ28ရက်နေ့မနေ့ကသွားရောက်တိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပလောပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတဦးက VOA မြန်မာပိုင်းကိုပြောပါတယ်
။မနေ့6နာရီမှာစဖြစ်တာမှာစစ်ကောင်ကတော့ကျွန်တော်ညရဆော်လေးမှာစစ်တာပေါ့နော်သူတို့ကဒီနာတန်းရွာမှာတက်ဆွဲထားတာမှရင်အားတက်ဆွဲထားတာကျွန်တော်တို့ပြန်ဆော်ပေးတာပေါ့အဲ့လိုတက်ဆွဲဖြစ်တာပါနေ့ကျင်းကလေသူတက်ဆွဲချင်းနေတဲ့ချိန်မှာလည်းပြေးပြဲပြီးတော့တက်ဆွဲချပြီးခြေချာခြေတူချတဲ့ချိန်မှာသူတို့ကနေ့ကျင်းနေရန်ကြီးတာပြေးနေတယ်လို့သူညလည်းပြေးတူတယ်ညကလည်းပဲနေ့ကျင်းနေရန်ကြီးတာသူတို့ပြေးတူတာပေါ့နော
်ရှစ်ကောင်စီဘက်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်နေတာကြောင့်မော်မိကျေးရွာစားတဲ့ပဝင်းကျေးရွာတွေဘက်ကိုလက်နက်ကြီးကြီးတွေကျရောက်လို့ဒေသခံတွေဟာခဏတာဘေးလို့ရာကိုရှောင်ခဲ့ရပြီးတော့ဒီကနေ့မှာတော့ရွာကိုပြန်လာနိုင်ကြပြီလို့ဆိုပါတယ်။တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဂျွန်လ28ရက်နေ့ဒီကနေ့မှာတော့စစ်ကောင်စီတပ်ကပို့ပြီးတော့မှစစ်ရင်အားတွေဖြည့်တီးလာတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနောက်မှာတော့ပလောမြို့နယ်တွေဘက်ကိုစစ်ကောင်စီကဖြက်လေးပြက်ပုံတံနဲ့ဆောင်ရွက်လာတယ်လို့ပြောပါတယ်
။သူကဖြက်လေးပြက်နဲ့အမတို့ဖြတ်ထားတာလေ။ဟိုကထောက်ပို့လမ်းကြောင်းတွေဖြတ်ထားတယ်၊စီးလေးဖြတ်ထားတယ်၊အစီဆိုင်တွေပိတ်ထားတယ်၊နောက်ပြီးတော့ဆန်တွေဝယ်ဖို့ဆိုတာတွေကခြားစားပေါ့နော်။သူကဟိုဆန်အိတ်ကောင်တစုတစ်ခုမှဆန်တအိတ်ပေါ့နော်။ဆန်တအိတ်ပဲဝယ်ယူပြန်ပေးထားတာ။ဒီချက်ပို့ပြီးတော့ဝယ်ယူပြန်ပိတ်ပင်ထားတယ်ပေါ့။အကုန်လုံးအဲ့မှာရွာတွေရွာစင်ရွာတိုင်းတမျိုးနဲ့လုံးသူကတောင်းကြမ်းပြီးတော့မွေနှောက်ပြီးတော့အဲ့လိုလေးတောက်လောက်တာတာ။ဒီတော့ဝင်ပြီးတော့ထောက်ပို့လမ်းကြောင်းတွေသူတို့အကုန်ပိတ်ထားတာပေါ့နော်။နောက်ပြီးတော့သူတို့ကဲနေပို့ပြီးတော့ထားချထားတာအင်အားတွေထားတိုးထားတယ်။နောက်ပြီးတော့သူတို့ဘက်ကမိုင်းကိုတောက်တဲ့ခါကျတော့အမတို့လည်းနေတဲ့သူတို့ဝင်လို့မရဘူး။ဝင်လို့မရတဲ့ခါကျတော့အဝေးကနေပြီးတော့အဲ့လက်နဲ့ကြည့်နေတဲ့သူကလှမ်းလှမ်းပြီးတော့ထူတာ။ဆိုင်မော RPG တွေနဲ့ထူတယ်။နောက်ပြီးတော့ပူတီးတွေနဲ့အဲ့လိုပေါ့နော်။ဆင်တီနိုင်းတွေနဲ့ထူတာပေါ့။အများပြေပါရင်လည်းပြစ်တယ်ပေါ့။အဲ့လိုပုံစံနဲ့သူကလုံနေတာ
။စစ်ကောင်စီတပ်နဲ့ပလောပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးပြစ်အိမ်ပြစ်စစ်ပြေးရှောင်နေရတဲ့ဒေသခံပြည်သူက1400ထက်မနည်းရှိနေပါတယ်။အခုဆိုရင်တောတောင်တွေထဲမှာတိမ်းရှောင်နေရတဲ့ပြည်သူတွေအတွက်စားနပ်ရိက္ခာနဲ့ဆေးဝါးတွေကအရေးပေါ်လိုအပ်နေပါတယ်။ဒါ့အပြင် PDF နဲ့စစ်ရှောင်ပြည်သူတွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲမှုနဲ့စစ်ကောင်စီကမျိုးပေါ်ကလူတွေကိုဖမ်းဆီးနှိပ်စက်ပြီးတော့ငွေညှစ်တောင်းခံတာမျိုးတွေရှိတယ်လို့လည်းပလောကာကွယ်ရေးတပ်ကပြောပါတယ်။လက်တလောပလောတိုက်ပွဲနဲ့နောက်ဖန်စီနှိပ်စက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်ပြောဆိုတာမတွေ့ရသေးပါဘူးရှင်
။ပလောမြို့နယ်တွင်တိုက်ပွဲတွေကြောင့်ရိခာတည်ယူမှုလမ်းကြောင်းပိတ်ဆို့ထားတဲ့အကြောင်းမဆုမွန်ပြောကြားပေးတာပါ။အင်္ဂါညရဲ့သတင်းပြပချက်တွေကတော့ဒီလောက်ပါပဲ။သတင်းရှင်တွေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တခြင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆက်သွယ်နိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုမကြခင်နားဆင်ရဖို့ရှိပါရဲ့ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ ခလုတ် တစ်ချက် နှိပ်လိုက်ယုံနဲ့ သတင်း မှန်တွေ ရယူ နိုင်ပါပြီ လက်ပြားလေး နဲ့ တစ်ချက် တောက်ယုံနဲ့ ရယူ နိုင်မဲ့ သတင်း တွေ နိုင်ငံရေး ဖြစ်စဉ် တွေ တကယ့် ဘဝ ဇာတ်လမ်း တွေ one click ခလုတ် တစ်ချက် နှိပ်ယုံနဲ့ ကဘာ ရရက် က အတန် တွေ ကို ချိတ်ဆက် နားဆင် နိုင်မှာ ဖြစ်ပါတယ် ဘယ်ချိန် ဘယ်နေရာ က ပဲ ဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA မြန်မာဘာသာ အတန်လွင် season တွေ ကို ရုပ် တန် တွေမှာ တွဲဖက်ပြီး တိုက်ရိုက် ထုတ်လွှင့် ပေးနေရပါ VOA မြန်မာပိုင်း VOA မြန်မာပိုင်း ရဲ့ အတန်လွင် season တွေ ကို ည 9:00 ကနေ 10:00 အထိ line to meter 32 kHz 9303 နဲ့ 9383 line to meter 51 kHz 9885 line to meter 190 kHz 1505 တို့ ကနေ အတန်လွင့် ပေးနေရ ဖြစ်ပါတယ် အခု ဆက်ပြီးတော့ ထုတ်လွှင့် ပေးသွားမယ့် season ဒုတိယ ပိုင်း မှာ တော့ အင်္ဂါ ည 9:00 တင်ဆက် ပေးနေကြ American နိုင်ငံ ရေး အကြောင်း သတင်း ဆောင်ပါ ကဘာ တလွှားခီးသွား season နဲ့ အင်္ဂါ ည အပတ် စဉ်ကဏ္ဍ တွေ ကို နားဆင် ရမှာပါ ဒါရင် မတိုင် ခင် အခု ရင်ဆုံး တော့ သတင်း ဆောင်ပါ တစ်ခု ကို တင်ဆက် ပေး ခြင်းပါတယ် American သမ္မတ Joe Biden အဆိုပြုထားတဲ့ အဓိကကြားရဲ့ အာရှ နိုင်ငံ တွေနဲ့ အာရှ နိုင်ငံ တွေနဲ့ အတူ ဆောင်ရွက်မဲ့ Indo-Pacific စီးပွားရေး မူပေါင်းဟာ ဆိုရင် ဒေသရင်း American ရဲ့ ကုန်သွယ်ရေး မူဝါဒမှာ ချင်းကပ်မှု အစ်ကို ပြသလိုက်တာ ဖြစ်ပါတယ် American စိုက်ပျိုးမွေးမြူရေး သမားတွေကတော့ ဒီ မူပေါင်းဟာ သူတို့ ကုန်စည် တွေ အတွက် ဈေးကွက် သစ်တွေ ဆောင်ကျဉ်ပေးလာမယ် လို့ အကောင်းမြင် မျှော်လင့်နေ ကြတဲ့ အကြောင်း VOA သတင်းတောက် Gain Faraba က သတင်း ပေးပို့ထားတာပါ နားလောင်က ပြောပြပေးမှာပါရှင်
2016 American သမ္မတရွေးကောက်ပွဲမတိုင်ခင်တုန်းကတော့ Pacific တလွှားလွတ်လပ်စွာ ကုန်သွယ်ရေးသဘောတူညီချက် TPP ကြောင့်သူမွေးမြူရေးခြံထွက်ကုန်လေးပွဲလို့အားတက်လာမယ်လို့ Illinois ပြည်နယ်ကစိုက်ပျိုးမွေးမြူရေးသမား Brian Dutton ကမျှော်လင့်ခဲ့တာပါ။စိုက်ပျိုးမွေးမြူရေးသမားတွေအကျိုးများမှာကတော့ ကုန်သွယ်ရေးအရာတိတ်ကိုအရေးကြီးတဲ့တိုင်းပြည်တွေရဲ့ဈေးကွက်ထဲလက်လန်းမှီတော့မဲ့ကိစ္စပါ။ ဒါပေမဲ့လည်း သီသဘောတူညီမှုအရ American ထုတ်ကုန်တွေအကျိုးရှိမှာမဟုတ်ဘူးဆိုပြီး TPP ကုန်သွယ်ရေးသဘောတူညီမှုအပေါ်ဝေဖန်မှုတွေထွက်လာတဲ့အခါမှာတော့ TPP အပေါ်အမေရိကန်ရဲ့ထောက်ခံမှုတွေနှိမ့်နှင်လာပါတယ် TPP သဘောတူညီချက်ကိုအပြင်းအထန်ဝေဖန်တဲ့ Republican က Donald Trump သမ္မတဖြစ်လာချိန်မှာတော့ TPP အပေါ်မျှော်လင့်ချက်တွေလည်းအဆုံးသတ်သွားပါတယ်
Part of TPP's role
TPP ရဲ့အခန်းကဏ္ဍတွေမှာတရုတ်ရဲ့စီးပွားရေးအရဩဇာလွှမ်းမိုးမှုတွေတိုးလာတာကိုတံပြန်ဖို့နဲ့ ဒေသတွင်းမှာ American ကအခိုင်အမာရပ်တည်ဖို့လဲပါဝင်ပါတယ် အဲ့ဒီနိုင်ငံတွေကအမေရိကန်မပါဘဲရှေ့ဆက်လုတ်ကင်နေကြပါပြီ ကုန်သွယ်ရေးမှာကျွန်တော်တို့ကိုနောက်ခြံထားခဲ့ပါပြီ
ဆက်ပြောမွေးမြူရေးသမားတွေပဲဒီကိစ္စအပေါ်ဆွေးကြက်လက်ပြတ်ဖြစ်နေတာတော့မဟုတ်ပါဘူး American အထက်လွှတ်တော်အမဟာ Max Baucus ကအခုလိုပြောပါတယ်
We have been strongly encouraging the Biden
TPP သဘောတူညီမှုကနေကျွန်တော်တို့နှုတ်ထွက်လိုက်တဲ့အတွက် အရှေ့တောင်အာရှဒေသမှာ American ရဲ့ဥဆောင်မှုအခန်းကဏ္ဍပျောက်သွားပြီးအဲ့ဒီနေရာမှာဟာခွဲကြီးဖြစ်နေတာပါ
အာရှနိုင်ငံတွေရဲ့ကုန်သွယ်ရေးမှာပြန်လည်ထိတွေ့ဆောင်ရွက်နိုင်ရေးသမ္မတဘိုင်ဒန်အစိုးရရဲ့ကြိုးပမ်းမှုအပေါ်မှာတော့မကြာခင်ကလုတ်တဲ့ online ဆွေးနွေးပွဲတစ်ခုမှာလွတ်လပ်စွာကုန်သွယ်ရေးစည်းရုံးရဲ့အဖွဲ့ရဲ့ပူရဲဥက္ကဋ္ဌမွန်တာနာအထက်လွှတ်တော်အမဟာ Max Baucus ကအခုလိုပြောပါတယ်
The benefit for us is to increase the market access
တရုတ်ကိုစီးပွားရေးအရတန်ပြန်ထိန်းချိထားနိုင်ရေးအရေးကြီးပါတယ် ဒါအရေးကြီးပါတယ် TPP ရဲ့ရည်ရွယ်ချက်ကလည်းအဲ့ဒါပါပဲ
ဆင်မနယ်ဈေးကွက်ထက်ကိုဝေရောက်ခွင့်ရရေးအတွက်ဘိုင်ဒန်အစိုးရဘက်ကပို့ပြီးတော့ဆောင်ရွက်ဖို့ Illinois Layer Bureau က Mark Gephardt ကတိုက်တွန်းပါတယ်။သမ္မတဘိုင်ဒန်မေလမှာကြေညာထားတဲ့ IPEF Indo-Pacific ဒေသတွင်ကျွဲဝရေးဆိုင်ရာစီးပွားရေးမူပေါင်းလဲမှန်ကန်တဲ့လမ်းကြောင်းပေါ်ရောက်နေပြီလို့ Illinois Layer Bureau ကပြောပါတယ်။ဒီအစီအစဉ်ကြောင့်အမေရိကန်နဲ့အာရှ12နိုင်ငံတို့ကြားခိုင်မာတဲ့ကုန်သွယ်ရေးဆောင်ရွက်ချက်တွေပေါက်လာတော့မှာပါ။ အဲ့ဒီ Pacific ဒေတာတွေနိုင်ငံတွေကတော့ Australia, Brunei, India, Indonesia, Japan, South Korea, Malaysia, New Zealand, Philippines, Singapore, Thailand နဲ့ Vietnam တို့ဖြစ်ပါတယ်
More actual trade agreements put in
စိုက်ပျိုးမွေးမြူရေးသမားတွေအကျိုးများမှာကတော့ကုန်သွယ်ရေးအရာတိတ်ကိုအရေးကြီးတဲ့တိုင်းပြည်တွေရဲ့ဈေးကွက်ထဲလက်လန်းမီတော့မဲ့ကိစ္စပါ အဲ့ဒီတိုင်းပြည်တွေကကျွန်တော်တို့စိုက်ပျိုးထွက်ကုန်ပစ္စည်းတွေကိုတိတ်လိုလားကြသလို စိတ်ဝင်စားမှုလည်းအတော်ရှိကြပါတယ် American စိုက်ပျိုးမွေးမြူရေးသမားတွေကျွန်တော်တို့ layer bureau အဖွဲ့ဝင်တွေအတွက်ပါတိုက်ရိုက်အကျိုးရှိစေမှာဖြစ်ပါတယ်
အဲ့ဒီတိုင်းပြည်တွေစီကုန်တင်ပို့နိုင်အောင်သမ္မတဘိုင်ဒန်အစိုးရကဆွေးနွေးညှိနှိုင်းပေးစေချင်တယ်လို့လဲ Gephardt ကပြောပါတယ် ကုန်သွယ်ရေးကိစ္စအရင်ဆုံးဆွေးနွေးတိုင်ပင်ဖို့လိုရဲဆိုပေမဲ့ယူကရိန်းစစ်ပွဲအပအဝင်ကမ္ဘာမှာပေါက်နေတဲ့အခြေအနေအမျိုးမျိုးကြောင့်ကုန်သွယ်ရေးသဘောတူညီမှုစာချုပ်မှာရေးထိုးနိုင်ဖို့အမှန်တကယ်လိုအပ်တယ်လို့လဲစိုက်ပျိုးမွေးမြူရေးသမားတွေကပြောပါတယ်အဲ့ဒီတိုင်းပြည်တွေစီကုန်တင်ပို့နိုင်အောင်သမ္မတဘိုင်ဒန်အစိုးရကဆွေးနွေးညှိနှိုင်းပေးစေချင်တယ်လို့လဲ IPEF မှာပါဝင်တဲ့ Pacific ဒေသနိုင်ငံ12ခုရဲ့အတည်ရင်ထုတ်ကုန်တန်ဖိုး GDP ကကမ္ဘာထုတ်ကုန်တန်ဖိုးရဲ့40ရာခိုင်နှုန်းလောက်ရှိတယ်လို့သမ္မတအင်မီရိုကပြောပါတယ်
60% of the world's population is going to be is in those Indo-Pacific countries.
Indo-Pacific ဒေသနိုင်ငံတွေကလူဦးရေကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းလောက်ထိမကြာခင်ရောက်လာတော့မှာဖြစ်တယ်လို့အဲဒီကလူဦးရေတွေထပ်ပြီးတိုးပွားလာအောင်မှာဖြစ်ပါတယ
်။မအောင်မမြင်ဖြစ်ခဲ့တဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် TPP ကနေဒီတစ်ခါတော့အမြင်မှုရဖို့တာမကအပြည်ပြည်ဆိုင်ရာကုန်သွယ်ရေးကဏ္ဍရဲ့အရေးပါမှုကိုအစိုးရကနားလည်သဘောပေါက်လာကြမယ်လို့လည်းမွေးမြူသမား Brian Dutton ကမျှော်လင့်နေတာဖြစ်ပါတယ်။နန်းလောင်ပြပြပေးခဲ့တာပါအခုဆက်ပြီးအင်္ဂါညတိုင်းတက်ဆက်ပေးနေကြပတ်စင်ကဏ္ဍတွေကိုဆက်တိုက်တက်ဆက်ပေးသွားမှာပါအခုတော့အင်္ဂါညရဲ့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်းပါးမတိုင်ခင်မှာတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုတင်ဆက်ပေးချင်ပါတယ်ယူကရိန်းမြို့တော်ကီယက်ဖ်ကိုရုရှားကဒုံးကျည်နဲ့ပစ်ခတ်တိုက်ခတ်မှုမှာအရက်သားနေအိမ်တိုက်တာတွေကိုထိတာကိုလံဘီယာနိုင်ငံကနွားရိုင်းဖမ်းပွဲလူအပြည့်နဲ့ပွဲကြည့်စဉ်ပြိုကျတာဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတူလေးတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ဒီကနေ့သတင်းပတ်အတွင်းတော်တော်လေးအေးချမ်းနေတဲ့ Kiev မြို့တော်မှာတင်းငွေတွေကပောက်ကွဲမှုတွေနဲ့တိမ့်တိမ့်တုန်ခါခဲ့ပြန်ပါတယ်။ Ukraine နိုင်ငံကိုကျူးကျော်တိုက်ခိုက်နေတဲ့ Russia တပ်ဖွဲ့ပြီးခဲ့တဲ့တင်းငွေဇွန်လ26ရက်နေ့ကတော့ Kiev မြို့တော်ကိုပြန်ပြီးစတင်တိုက်ခိုက်ခဲ့တာပါ။ဗိုလ်ချုပ်အကြောင်းလေးတစ်ခုပဲကိုဒုံးကျည်ကျပြီးမြေကွက်လက်လက်ဂျိုင်ကြီးဖြစ်သွားတာကို Ukraine ရေးပေါ်ဌာနဗီဒီယိုမှာတွေ့ရပါတယ
်They attack. It's maybe symbolic here, symbolic aggression.
Kiev မြို့တော်ဝင် Vitali Klitschko ကတော့ NATO ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာသူတို့ချတာဟန်ပြလုပ်ပြတာဖြစ်နိုင်ပါတယ်။ဒီရက်ပိုင်းတွေတွင်မှာတက်တက်ကိုလုပ်ပြတာပါလို့ပြောပါတယ်။ Russia ရဲ့တိုက်ခိုက်မှုကြောင့် Kiev မြို့တော်မှာမနေ့အစောပိုင်းကလေးကမြို့လယ်မှာပောက်ကွဲမှု၄ခုလောက်ဖြစ်နေပါပြီ။ဒီတိုက်ခိုက်မှုတွေကြောင့်ကိုရက်တိုက်ဒစိတပိုင်းပြိုကျခဲ့ပြီးတော့မီးစွဲလောင်သွားခဲ့တယ်လို့မြို့တော်ဝင်ကပြောပါတယ်။ရုရှားကတော့ယူကရိန်းမှာသူတို့တိုက်ခိုက်မှုတွေဟာအရက်သားတွေကိုပြင်းထန်မထားပါဘူးလို့ပြောထားတာပါ။အဲ့ဒီကပြင်းထန်ထားတဲ့ယူကရိန်းစစ်ဖက်ပြင်းထန်တွေအားလုံးကိုထိအောင်ရုရှားကပြင်းထန်ခဲ့ပါတယ်။ယူကရိန်းဘက်ကပြန်ပြစ်တဲ့လေကြောင်းရန်ကာကွယ်ရေးစနစ်ချုပ်ယွင်းပြီးတော့ယူကရိန်းဒုံးကျည်ကသူ့ဘာသူပြန်ပြီးတော့သူ့အရက်သားတွေကိုထိတာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောသွားပါတယ်။အာဖဂန်နိုင်ငံမှာနှစ်ပေါင်း20အတွင်းလူသေးကျေမှုအများဆုံးငရင်လှုပ်သွားပြီးတဲ့နောက်အသက်ရှင်ကျန်ရစ်သူတွေရဲ့ရှင်သန်ရက်တည်ရည်နဲ့အထူးခက်ခဲနေပါတယ်။မိသားစုဝင်တွေဆုံးရှုံးရတဲ့ဒုက္ခအပြင်အတိုင်းအမြုံဆုံးရှုံးရခြင်းမှာကိုယ်ကြီးကယ်ဆယ်မှုတွေနဲ့တရားမရနိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေကြရပါတယ်။အာဖဂန်နစ္စတန်အရှေ့ပိုင်းမှာလူတစ်ထောင်မကအသက်ဆုံးခဲ့ရတဲ့ဇွန်လ22ရက်နေ့အစောပိုင်းပြင်းအား6.1%နဲ့လှုပ်သွားတဲ့ဒီငရင်ကြီးကြောင့်ရွာသားတွေရဲ့နေစဉ်ဘဝတော်တော်ခက်ခဲခဲ့ခဲ့ဖြတ်တန်းရတာဖြစ်ပါရင်အက်ဘာရမဲဆိုရင်သူ့ရဲ့ဇနီးနှစ်ဦးအပါအဝင်မိသားစုဝင်12ဦးဒီနေ့ရင်မှာဆုံးရှုံးလိုက်ရတာ
ပ
ါနိုင်ငံရှိပိုင်းပါကစ္စတန်နေဇနားကသူတို့နေထိုင်တဲ့ပက်တီကာပြည်နယ်ကအထိအနာဆုံးဒေသတစ်ခုဖြစ်ပါရင်ဆက်သွယ်ရေးလိုင်းတွေမကောင်းလမ်းတွေလည်းထိခြားမပေါက်တာမလို့ကုန်ကြီးကယ်ဆယ်ရေးလုပ်ငန်းတွေမတွင်ကျပါဘူးဒီနေ့ရင်ကြီးကနှစ်ပေါင်း20အတွင်းမှာအာဖဂန်မှာလူသေးကျေမှုအများဆုံးနေရင်ဖြစ်ပါရင်ကိုလံဘီယာနိုင်ငံမှာတင်းငွေတွေနဲ့ဇွန်လ26ရက်နေ့ကနေရိုင်းဖမ်းမွဲတစ်ခုကျင်းပစဉ်လူပြင်းနဲ့ပွဲကြည့်စဉ်ပြိုကျလို့လူ900ကျော်ထဏ်ရာရပြီးတော့ကလေးတူပေါင်းနဲ့တေဆုံးလူ6ဦးမကရှိတယ်လို့ကိုလံဘီယာသတင်းတွေမှာဖော်ပြပါတယ်။ကိုလံဘီယာနိုင်ငံအလဲပိုင်းမှာကျင်းပတဲ့ဒီနေရိုင်းဖမ်းစဉ်စဉ်ပြိုကျပြီးတော့တေဆုံးရသူတွေထဲမှာတနှစ်သားကျော်ကလေးလေးလည်းပါတယ်လို့ဆိုပါတယ်။တိုလီမာပြည်နယ် LSP နာမြို့မှာကျင်းပတဲ့ကိုရာလီဟိုနေရိုင်းဖမ်းမွဲမှာပြိတက်တွေကွင်းထဲဆင်ပြီးတော့လက်တို့ကြီးတွေကိုလိုက်ဖမ်းရတာဖြစ်ပါတယ်။ဖမ်းတဲ့သူတွေကအပျော်ဖမ်းတာဖြစ်ပြီးစနစ်တကျလေ့ကျင့်ထားတဲ့နှွားဖမ်းသူတွေမဟုတ်ကြပါဘူး။စင်ပြိုကြချိန်မှာအဲ့စင်ပေါ်ပွဲကြည့်ပြိတဲ့အပြည့်ပဲလို့မျက်မြင်တွေကပြောပြီးတော့အဲ့တုံးတဲ့ပွဲကြည့်စဉ်တစ်စိတ်တစ်ပိုင်းပြိုကြလို့လူတွေကြောက်လန့်ကြအော်ဟစ်ထွက်ပြေးတဲ့ပုံကိုဗီဒီယိုမှာတွေ့နိုင်ပါတယ်။လူတွေအများပြားလဲစင်အောင်ပြိနေကြတာပါ။ကိုလံဘီယာနိုင်ငံမှာကအခုလိုမျိုးအပျော်တန်းနေရိုင်းဖမ်းပွဲတွေကိုဥရင်နဲ့တားမြစ်ဖို့လောက်ဆောင်နေရဖြစ်ပြီးတော့ဒါဟာဒရိတ်ဆန်နှစ်ပတ်နှိမ့်ဆက်မှုလို့ဝေဖန်ခံရပါတယ်။ဒရိတ်ဆန်ကိုနှစ်ပတ်နှိမ့်ဆက်မှုဖြစ်နေကံကွက်မှုတွေရှိနေတာကြောင့်ဒီပွဲကိုဆက်မကျင်းပဘူးလေ။သမ္မတကတိုက်တွန်းထားပါတယ်။က ကိုလံဘီယာနိုင်ငံမှာဒီလိုမျိုးတွေးဆညင်ပန်းနေဆက်မှုကတရားဝင်မှုလို့ဆိုပေမဲ့ဒီလိုနေရိုင်းဖက်ပွဲတွေကြက်တိုက်ပွဲတွေကတော့ရိုးရာပွဲတော်တွေလို့ခွင့်ပြုထားရပါတယ်မလေးရှားကမျိုးငယ်လေးတမျိုးမှာဒေတာခေါ်လက်လုံးမီးစွာမြန်မာလိုတော့မြူဆွန်လို့ခေါ်တဲ့ခေါက်ဆွဲကြောင်လုပ်ငန်းရှိပါတယ်။ခေါက်ဆွဲမြင်ဆွဲထုတ်ပြီးတော့ဝါရန်နေနဲ့အပူခတ်ရတာဖြစ်ပြီးတော့ကြားဖက်ခေါက်ဆွဲလုပ်ငန်းကတည်လို့လုပ်လာတာနှစ်တရာလောက်ရှိပါပြီ။အခုလည်းဆက်ပြီးတော့မလေးရှားနိုင်ငံစီထရာဗယ်မျိုးကသူတို့ရဲ့မိသားစုခေါက်ဆွဲလုပ်ငန်းကိုငွေမူလပုံစံနဲ့ပဲဆက်ပြီးတော့လုပ်နေကြတာဖြစ်ပါတယ်။မီးစွာခေါက်ဆွဲမြူဆွန်ကိုချင်းမြင်ခေါက်ဆွဲလို့လည်းသိကြပြီးတော့အမြင်ရှိကြီးဖြစ်အောင်ဆက်ထုတ်နေလန်း၆ခံပြီးတော့ခောက်ဆွဲကြောင်လုပ်တာပါဒီခောက်ဆွဲစားရတဲ့အချင်းကတရုတ်နိုင်ငံတောင်ပိုင်းဖူကျန်ပြည်နယ်ကပြောင်းရွှေ့လာတဲ့သူတွေနဲ့အတူမလေးရှားကိုရောက်လာတာဖြစ်ပါတယ်ဒါမဲ့လည်းခင်မီတိုးတက်လာတာနဲ့အမျှဒီခောက်ဆွဲလုပ်ငန်းကွယ်ပြောက်သွားမှာကိုသူတို့အထူးစိုးရိမ်နေပါတယ်
ဒီ丹心这个行业说明现在这个行业有一天会彻底的失传掉
လို့ရတာအရင်လက်ဝင်အရင်ခက်တော့ဒီခောက်ဆွဲလုပ်ငန်းကွယ်ပြောက်သွားမှာတော့စိုးရိမ်နေပြအခုခေတ်လူငယ်တွေကဒီလောက်ခဲရခဲစေလှုပ်ချင်မှမဟုတ်ပါဘူးဖြစ်နိုင်ရင်ကလေးတွေကိုတင်ပေးခြင်းပါတယ်။သူတို့ဆက်မလုပ်ချင်လည်းရရင်နောက်ဆုံးတော့သူတို့ဘယ်လိုလုပ်မလဲသိထားရရင်ဒီပညာမတိမ်ကောတော့ဘူးပေါ့လို့ပိုင်းရှင်ရဲ့သားဖြစ်သူကပြောပါတယ်။စီထွားဝိုင်မြို့မှာတော့မီးစွာကိုစက်သားနဲ့ဆန်ဝိုင်အနေနဲ့ချက်ထားရင်ဟင်းရည်နဲ့စားကြပါတယ်။တရုတ်ယူဆရဒီခောက်ဆွဲကအသက်ရှည်စေတဲ့သဘောဆိုပြီးတော့အာရှနိုင်ငံတွေမှာဝင်းတွေပွဲတွေကျင်းပရင်တစ်ခုတ်တည်းရစားတတ်ကြပါတယ်ရှင်။
ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးတန်နာကျော်ကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အမေရိကန်နိုင်ငံရေးသတင်းဆောင်ပါကိုနားဆင်ရအောင်ပါဒီတစ်ပတ်မှာတော့တရီသားဖြတ်ချခွင့်နဲ့တနက်ကင်ဆောင်ခွင့်တရားရုံးချုပ်ဆန္ဒပြခံရတဲ့အကြောင်းပြောပြပေးထားပါတယ်အမေရိကန်ပြည်ထောင်စုမှာဖွဲ့စည်းပုံအခြေခံဥပဒေကပေးအပ်ထားတဲ့တရီသားဖြတ်ချခွင့် Roe vs Wade ဆုံးဖြတ်ချက်ကို conservative တရားသူကြီးအများစုကြီးဆိုတဲ့အမေရိကန်တရားရုံးချုပ်ကပြန်ပြီးတော့ဖြတ်သိမ်းလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာ1983ခုနှစ်ကလေးကစတင်ခွင့်ပြုခဲ့တဲ့ဆုံးဖြတ်ချက်ကိုပြန်ရုပ်သိမ်းလိုက်တာပါ။တချိန်တည်းမှာတနက်ကင်ဆောင်ခွင့်စီးမြင့်တွေကိုဖြေလျှော့ပေးတဲ့ဆုံးဖြတ်ချက်ကိုလည်း conservative တရားသူကြီးတွေကချမှတ်ခဲ့ပါတယ်။လက်နက်ကင်ဆောင်ခွင့်အပေါ်ပိုထိန်ချုပ်ဖို့ Congress နဲ့သမ္မတဂျိုးဘိုင်ဒန်တို့အတူပြုလက်မှတ်ရေးထိုးထားတဲ့ကြားမှာပဲတင်းကျပ်တဲ့စည်းကမ်းတွေကိုလျှော့ပေးဖို့တရားရုံးချုပ်ကဆုံးဖြတ်လိုက်တာပါ။အဲဒီနောက်မှာတရေသားဖြတ်ချခွင့်ကို6မဲ3မဲနဲ့တရားရုံးချုပ်ကပြန်ပြီးတော့ဖြတ်သိမ်းလိုက်တာဖြစ်ပါတယ်။ VOA သတင်းတော် RH Arabasari ပေးပို့တဲ့ဒီသတင်းကိုကိုအောင်ကတင်ပြပေးမှာပါရှင်။
ဒေသဖြတ်ချခွင့်ပြန်ရုပ်သိမ်းလိုက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ကိုမကျေနပ်သူတွေကအမေရိကန်တရားရုံးချုပ်ရှိမှဆန္ဒပြနေကြတာပါ။အမေရိကန်မှာနှစ်ပေါင်း50လောက်ဒေသဖြတ်ချခွင့်တရားဝင်ရရှိထားတဲ့ Roe vs Wade စီရင်တုံးကိုတရားရုံးချုပ်ကဇွန်လ24ရက်နေ့မှာဖြတ်သိမ်းလိုက်တဲ့အတွက်စန့်ကျင်တန်ကွက်မှုတွေအမေရိကန်အနှံ့မှာပေါ်ပေါက်နေပါတယ်။ Arizona စီရင်မှုတွေကလွှတ်တော်မှာဆိုရင်လေထောက်ခံသူနဲ့ကန့်ကွက်သူထောင်ထဲချီဆန္ဒပြခဲ့တာကြောင့်လွတ်တော်တွင်ဆွေးနွေးမှုတွေတောင်ရပ်ဆိုင်ခဲ့ရပါတယ်။လွတ်တော်ဆောက်ဦးမှန်တကားတွေကိုရိုက်ပုတ်တာကြောင့်ရဲတွေကရဲရဲဘုံနဲ့ပြန်ပစ်ခတ်တာတွေကိုလည်းဒေသသတင်းမီဒီယာတွေမှာဖော်ပြခဲ့ပါတယ်။ဒေသဖြတ်ချခွင့်ပေးထားတဲ့ Roe vs Wade ချီရင်တုံးဖြတ်သိမ်းမှုကပြည်နယ်တိုင်းလိုက်နာရမယ့်ဆုံးဖြတ်ချက်မဟုတ်ပေမဲ့ပြည်နယ်တွေအလိုက်ဆုံးဖြတ်ပိုင်ခွင့်ပြန်ပေးလိုက်တာပါ Republican တွေကြီးစိုးတဲ့ပြည်နယ်တွေမှာတော့မရင်းကျဉ်ခံပြီးဒေသရလာသူပဲဖြစ်ဖြစ်ကျမ်းမာရေးကြောင့်ပဲဖြစ်ဖြစ်ဒေသဖြတ်ချခွင့်ကိုစတင်ပိတ်ပင်ကတ်သတ်နေကြပါပြီ။တောင်တာဂူတာပြည်နယ် Republican အုပ်ချုပ်ရေးမှူး Christine Nguyen က ABC District This is a Magulo ပြောပါရယ်
It's interesting about the Supreme Court decision.
ဒီနေ့တခုချင်းစီအလိုက်ဆုံးဖြတ်ပိုင်ခွင့်ပြန်ပေးလိုက်တဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကစိတ်ဝင်စားစရာကောင်းတာပါ။ဒီလိုဆုံးဖြတ်ချက်ချလိုက်တာကြောင့်ဒီနေ့အလိုက်နောက်ပြည်နယ်ဥပဒေပြုရေးဆိုင်ရာတာဝန်ရှိသူတွေကလုပ်ပိုင်ခွင့်ရှိသွားပါပြီ။ပြည်နယ်မှာနေထိုင်နေကြတဲ့သူတွေနဲ့သူတို့ရွေးကောက်တင်ရောက်ထားတဲ့သူတွေကြားဖြစ်စေချင်တာတွေကိုဆွေးနွေးဖို့ပဲရှိပါတော့တယ်
။အမေရိကမှာလူများပြားတည်ဆုံးတဲ့တနက်ပစ်ခတ်မှုတွေကိုတားဆီးဖို့ပါတီနှစ်ရလုံးကလွှတ်တော်အမတ်တွေနဲ့သမ္မတဂျိုးဘိုင်ဒန်တို့ကလက်နက်ကင်ဆောင်ခွင့်ပိုတင်းကျပ်ရေးဥပဒေလက်မှတ်ရေးထိုးအတည်ပြုခဲ့ပေမဲ့တရားရုံးချုပ်ကတော့လက်နက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့စီးမင်းတွေဖြေလျှော့ပေးခဲ့ပါသေးတယ်။ Massachusetts ပြည်နယ်ကဒီမိုကရက်ထက်လွှတ်တော်အမတ် Elizabeth Warren က ABC This Week စီစဉ်မှအခုလိုပြောပါရတယ
်။ This courthas lost legitimacy
ဒီတရားရုံးဟာအများရဲ့ယုံကြည်ကိုးစားမှုအပြောက်ဆုံးသွားပါပြီ။ဒ တနတ်ထင်းချုပ်ရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ပြီးကြံနေသေးတဲ့သူတို့အပေါ်ယုံကြည်ကိုးစားမှုလည်းမရှိတော့ပါဘူး။သူတို့မှာနောက်ဆုံးအဖတ်ဆက်စရာကြံနေသေးတာကိုလည်းလှစ်လျူရှုလိုက်ပြီးတော့ Roe versus Wade စီရင်ထုံးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်နဲ့အားလုံးကိုအံ့အားသင့်စေခဲ့ပါတယ်
။ American ပြည်တော်စုတရားရုံးချုပ်ရဲ့ကုလဆုံးဖြတ်ချက်ကြောင့်ပြင်သစ်က LGBTQ ချစ်တဲ့ပွဲတွေအတွင်းလူခွင့်ရေးလှူရှားသူတွေက90ကြာရရှိထားပြီးဖြစ်တဲ့ဒေသတခြား군ကိုမတိပါဘူးပြင်သစ်အစိုးရကိုတောင်းဆိုကြပါတယ်ဒေသတခြား군လှူရှားတောင်းဆိုသူမာရီယာတယ်လက်စတာက AP သတင်းဌာနကိုခုလိုပြောပါတယ
် I feel like there's a sense of nationalism patriarchy
မျိုးသားရေးအယူဝါဒနဲ့ဖိုဝါဒကြီးဆိုးတာမျိုးလိုစိတ်ထဲမှာခံစားရပါတယ်အမေရိကန်မှာ conservative ကြီးဆိုးတဲ့တရားရုံးချုပ်ဟာကျမတို့ရဲ့အခွင့်အရေးကိုပြန်ပြီးတော့တိမ့်ပိုက်နေပါတယ်။အမျိုးသမီးတယောက်အနေနဲ့ကိုယ်ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ဆုံးဖြတ်ခွင့်အမြင့်ရှိခဲ့ရပါ။အခုတော့အမေရိကကိုကျမသမီးကလာတင်ပါသလား။သူ့မှာအဲ့လိုအခွင့်အရေးမရှိတော့ပါဘူး။စိတ်နှလုံးကြည်ကွဲရပါတယ်
။ဒေသဖြတ်ချခွင့်တားဆီးမှုထောက်ခံသူတွေကတော့အောက်ပွဲခံခဲ့ကြပါတယ်။ဒေသဖြတ်ချခွင့်ရုပ်သေးဖို့တောင်းဆိုတဲ့ Created Equal အဖွဲ့က Lexi Hall က AP သတင်းဌာနကိုခုလိုပြောပါတယ်
။Exciting moment for all.
အလို့အမတန်ပြောရတဲ့အချိန်ပါ။ရိုဘီဝိတ်စီရင်ထုံးကိုတရားရုံးကပြန်ရုပ်သိမ်းလိုက်တဲ့ဆုံးဖြတ်ချက်ကိုတိလိုက်ရတဲ့အချိန်ပါ။ဒရီသားဖြတ်ချခွင့်တားဆီးလိုတဲ့သူတွေ80လောက်အခန်းတစ်ခုထဲမှာအတူရှိနေကြတာပါ။အားလုံးကရေကုန်စိတ်လှရှားကြရပါတယ်။နောက်ထပ်လည်းအများကြီးဆက်လုပ်စရာရှိသေးပြီးဒါတွေပြီးဆုံးအောင်လုပ်ဖို့လိုပါတယ်
။တရားရုံးရဲ့တောက်ကြနေ့ကဆုံးဖြတ်ချက်အပြီးအမေရိကန်ပြည်နယ်သံတမန်ထက်မင်းမှာဒရီသားဖြတ်ချခွင့်တားဆီးတဲ့ဥပဒေတွေထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ပြပြပေးသွားတဲ့အမေရိကန်နိုင်ငံရေးကြောင့်နားဆင်ကြရတာပါအခုဆက်ပြီးတော့ကမ္ဘာတလွားခီးသွားအစီအစဉ်မထုတ်လွှင့်ပေးခင်အင်္ဂါညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြင်ကွင်းကျန်းမတ်စုကိုဆက်ပြီးတင်ဆက်ပေးပါမယ်မြန်မာနိုင်ငံကိုအာဏာသိမ်းထားတဲ့စစ်အာဏာရဲ့မီနီဘတ်ဂျက်ကာလအတွင်းနိုင်ငံသားကုန်သွယ်မှုမှာတချို့နိုင်ငံတွေနဲ့ကြစနိုင်းရှင်လို့ရှိရင်နိုင်ငံတချို့ရဲ့ကုန်သွယ်မှုကတော့တက်လာပါဗျ။2021ခုနှစ်အောက်တိုဘာလကနေ2022ခုနှစ်မတ်လကြာကိန်းဂဏန်းနဲ့သူ့အရင်ကာလတူ2020အောက်တိုဘာကနေ2021မတ်လအထိကိန်းဂဏန်းတွေကိုနိုင်ရှင်ပြထားတာပါ။အသေးစိတ်ကိုတော့အချက်အလက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းစင်မတ်စုအဖြစ်တင်ဆက်ပေးထားပါရှင့်။
ထိပ်တန်းကုန်သွယ်ပန်၅နိုင်ငံအနက်တရုတ်ဂျပန်တို့နှင့်ကုန်သွယ်မှုကြဆင်းစစ်ကောင်စီရဲ့မီနီဘတ်ဂျက်ကာလအတွင်းထိပ်တန်းကုန်သွယ်ပန်၅နိုင်ငံအနက်တရုတ်ဂျပန်တို့နှင့်ကုန်သွယ်မှုကြဆင်းခဲ့ပါတယ်။ဒါပေမဲ့ထိုင်း၊စင်ကာပူ၊အိန္ဒိယနိုင်ငံတွေနဲ့ကုန်သွယ်မှုအနည်းငယ်ပြန်တက်ခဲ့တာတွေ့ရပါတယ်။ဒီ၅နိုင်ငံနဲ့ကုန်သွယ်မှုအမေရိကန်ဒေါ်လာ10ဘီလျံကျော်ရှိခဲ့ပေမဲ့အရင်းမနာနည်းနဲ့ကာလတူရှင်ရင်အမေရိကန်ဒေါ်လာတန်160ကျော်နည်းခဲ့ပါတယ်။တရုတ်နဲ့ကုန်သွယ်မှုကကာလတူချင်းရှင်ရင်အမေရိကန်ဒေါ်လာ 1.3 ဘီလျံကျော်ကျဆင်းခဲ့တာပါအာဆီယံနဲ့ကုန်သွယ်မှုအမေရိကန်ဒေါ်လာ 6.8 ဘီလျံကျော်ရှိဒေသတွင်းအစုဖွဲ့တွေနဲ့ကုန်သွယ်မှုမှာတော့အာဆီယံနဲ့ကုန်သွယ်မှုကအများဆုံးဆက်ဖြစ်နေပါတယ်တရုတ်ကလည်းဒုတိယအကြီးဆုံးကုန်သွယ်ဘက်ဖြစ်ဆက်ရှိနေပြီးကွတ် EU ဩဂတ်ဖွဲ့ဝင်နိုင်ငံတွေနဲ့လည်းကုန်သွယ်မှုကဆက်ရှိနေပါတယ်။အာဆီယံနဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ9ဘီလျံနီးပါးရှိပြီးတရုတ်နဲ့4.3 ဘီလျံနီးပါးရှိပါတယ်။ကွတ်နဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ2ဘီလျံကျော်ရှိပြီး EU နဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ1.9ဘီလျံကျော်ရှိပါတယ်။ဩဂတ်ဖွဲ့နဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ800နီးပါးရှိခဲ့ပါတယ်။ထိုင်းနဲ့ကုန်သွယ်မှုအမေရိကန်ဒေါ်လာ1520ကျော်တက်လာ။အာဆီယံအဖွဲ့ထဲမှာထိုင်းနိုင်ငံနဲ့ကုန်သွယ်မှုကအများဆုံးတက်ပြီးအမေရိကန်ဒေါ်လာ3ဘီလျံနီးပါးရှိပါတယ်။အရင်ဗလာနဲ့ကာလာတူရှင်ရင်အမေရိကန်ဒေါ်လာ1520ကျော်တက်လာခဲ့တာပါ။စင်ကာပူနဲ့ကုန်သွယ်မှုကဒုတိယအများဆုံးဖြစ်ပြီးမလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်နိုင်ငံတွေနဲ့လည်းကုန်သွယ်မှုကဆက်ရှိနေပါတယ်။ မီနီဘတ်ဂျက်ကာလအတွင်းကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ16ဘီလီယံကျော်ရှိမီနီဘတ်ဂျက်ကာလအတွင်းမြန်မာနဲ့နိုင်ငံတကာအကြားစုစုပေါင်းကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ16ဘီလီယံကျော်ရှိခဲ့ပါတယ်ပို့ကုန်တန်ဖိုးအမေရိကန်ဒေါ်လာ 7.3 ဘီလီယံနီးပါးနဲ့သွင်းကုန်တန်ဖိုးအမေရိကန်ဒေါ်လာ 10 ဘီလီယံနီးပါးရှိပါတယ်အရင်းမှန်တာနဲ့ကာလတွေ့ရှင်ရင်ပို့ကုန်မှာရောသွင်းကုန်မှာပါအနည်းငယ်မြင့်တက်လာခဲ့ပါတယ်
ISP မြန်မာတင်ဆက်ပေးခဲ့တဲ့အာနာသိန်းနောက်ပိုင်းနိုင်ငံခြားကုံတွယ်မှုကြောင့်နားဆင်ခဲ့ရတာပါအခုတခါတော့ကမ္ဘာတလခီးသွားအစီအစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့ Venus မြို့ကလက်ရက်ကလေးပါရက်ကန်းရုံအကြောင်းတင်ဆက်ပေးထားပါတယ်အီတလီနိုင်ငံမှာရိုးရာသစ်သားရက်ကန်းစင်တွေသုံးပြီးနှစ်ရာချီကလေးကနီးရီနဲ့ကလေးပါရက်လုတ်တဲ့မိသားစုရက်ကန်းလုပ်ငန်း Venus မှာတခုပဲကြာမာတော့တယ်1895ခုနှစ်ထဲကရှိခဲ့တဲ့ရက်ကန်းကရက်ကန်းရုံကနေလက်ရာမြောက်ကလေးပါဒီဇိုင်းတွေကိုထုတ်လုပ်နေတာပါမတ်စုမြတ်မွန်ကမ္ဘာတလခီးသွားအစီအစဉ်မှာတင်ဆက်ပေးထားပါရရှင
်အီတလီနိုင်ငံက Venice ရေပေါ်မြို့မှာ1895ခုနှစ်ထဲကတည်ထောင်ထားတဲ့အထက်အလိမ်ရက်ကန်းရုံတစ်ခုရှိပါတယ်ရိုးရာသစ်သားရက်ကန်းစင်တွေကိုဒီနေ့ထိသုံးပြီးတော့လက်ရက်ကလေးပါစားတွေကိုရက်လုတ်ပေးနေတဲ့ Luigi Bevilacqua ဆိုတဲ့ရက်ကန်းလုပ်ငန်းက Venice မြို့ရဲ့သမိုင်းဝင်အထင်ကြီးရက်ကန်းလုပ်ငန်းတစ်ခုလို့လည်းပြောလို့ရပါတယ်Luigi Bevilacqua ရက်ကန်းရုံကထွက်တဲ့ဂရီဘာဇာတွေနဲ့အလှဆင်ထားတဲ့ပရိဘောဂအတုံးဆောင်ပစ္စည်းတွေကိုကမ္ဘာတဝန်းကတော်ဝင်နန်းတော်ရီတမရအင်တော်ရီချော်ချားသူတွေရဲ့နေအိမ်တွေမှာတွေ့ရနိုင်ပါတယ်။အီတလီကသမိုင်းမှတ်တမ်းတွေအရ Bevilacqua မိသားစုအထယ်လေးလုပ်ငန်းတွေကိုစလုပ်ခဲ့တာ15ရာစုလယ်ပိုင်းတည်းကဖြစ်ပါတယ်။ Venice မှာ16ရာစုမတိုင်ခင်အထိအထယ်လေးလုပ်ငန်းတွေတိတ်ကိုအောင်မြင်ခဲ့ပေမဲ့19ရာစုဇာမိုင်းဖြစ်တဲ့1806ခုနှစ်မှာတော့နပိုလီယံရဲ့အမိန့်နဲ့အထယ်အလိပ်လုပ်ငန်းတွေစိတ်ခဲကြရပါတယ်။အကျိုးဆက်အဖြစ်တန်ဘိုးကြီးပိတ်ဆတွေထုတ်လုပ်တဲ့နည်းပညာတွေတစစပြောက်ကွယ်သွားခဲ့ပါတယ်။ဒါပေမဲ့အီတလီရဲ့ရိုးရာရက်ကန်လုပ်ငန်းတွေကိုပြန်ပြီးတော့အသက်သွင်းဖို့အတွက်လူဝီဂျီဘယ်ဗီလက်ကွာနဲ့သူ့ရဲ့ဆက်တူစီးပွားဖက်ဂျော်ဗာနီဘာတစ္စတာချန်ချူလီယိုတို့က1895ခုနှစ်မှာဒီရက်ကန်ရုံကိုတည်ထောင်ခဲ့တာဖြစ်ပါတယ်။၁၈ရာစုတုန်းကအသုံးပြုခဲ့ကြတဲ့ရက်ကန်စင်အဟောင်းတွေကိုပြန်ရှာပြီးတော့သူတို့ရက်ကန်းလုပ်ငန်းမှာသုံးခဲ့တာဒီကနေ့အထိဖြစ်ပါတယ
်။ Era una delle più importanti attività economiche e la gente
ဂရီဘာလက်ရက်ကန်းလုပ်ငန်းက Venice ရဲ့အဓိကအရေးကြီးဆုံးစီးပွားရေးလုပ်ငန်းတစ်ခုဖြစ်ခဲ့တာပါ။တကဘာလုံးကဒီကိုလာပြီးဂရီဘာစားတွေလာဝယ်ခဲ့ကြပါတယ်။နောက်ပိုင်းတော့ထုတ်လုပ်မှုတွေကျဆင်းလာခဲ့ပါတယ်။ဒါပေမဲ့ပြောင်ပြောင်းလာတဲ့ဂရီဘာရက်ကန်းရက်နီးကိုထိမ့်သိမ့်မထားဘူးဆိုရင်ပျောက်ကွယ်သွားပါလိမ့်မယ်။တိတ်အရေးကြီးတဲ့လက်ရမြောက်ဖန်တီးမှုတွေယဉ်ကျေးမှုအမွေအနှစ်တွေအားလုံးပျောက်ကွယ်သွားပါလိမ့်မယ်
။သူတို့ကုမ္ပဏီကထွက်တဲ့ဆူပရာရီချိုအမျိုးအစားဂရီဘာဇာတွေကတိတ်ကိုနာမည်ကျော်ပါတယ်။ဂရီဘာသားကိုနှစ်ချက်ဖြစ်အောင်ရက်ပြီးတော့အပေါ်လွှာဂရီဘာပေါ်မှာလိုချင်တဲ့အဆင်ဒီဇိုင်းတွေကိုပိုးချီနဲ့ရက်လုပ်ကြရတာပါ။တချို့အဆင်ဒီဇိုင်းတွေအတွက်ကိုပိုးလွန်400လောက်အထိအသုံးပြုပြီးရက်ကြရပါတယ်။အားလုံးကိုအဆင်လောက်အတိုင်းလက်နဲ့ပဲအဆင်ဆင်လုပ်ကြရတာဖြစ်ပါတယ်
။ Questo è un lavoro fisico.per cui dal preparare telaio a lavorarci o anche al
costo ဒီလောက်ကကိုကနာတစ်ခုလုံးလှုပ်ရှားနေရတဲ့အလုပ်မျိုးဖြစ်ပါတယ်ရက်ကန်းစင်တွေပြင်ဆင်ရတာကစပြီးရက်ကန်းရက်တဲ့အထီအားလုံးလက်နဲ့ပဲလှုပ်ကြရတာဖြစ်ပါတယ်ရက်ကန်းရက်နီးတွေကတော့ဟိုးရင်ကလေးကနီးတွေကိုပဲသုံးပါတယ်နီးပညာတွေဘာတွေမသုံးမဲ့အဆင်ပြေပြေရက်လုံနိုင်တဲ့အတွက်နီးသစ်သုံးဖို့လည်းမစိမ်းစားဖြစ်ပါဘူးလက်နဲ့ရက်လုတာကကျမတို့ဂရီဘာဇာတွေရဲ့ထူးခြားမှုဖြစ်ပါတယ်လူတွေရဲ့စိတ်ကူးဖန်တီးနိုင်စွမ်းကိုဆက်တွေနဲ့ light တူလို့ရနိုင်ပါအောင်
ခိုးနှစ်ပေါင်းများစွာတွေကလူကြိုက်များခဲ့တဲ့အီတလီလက်ရာအစင်တွေကိုအခုချိန်ထိဖန်တီးနိုင်တာကလည်းရှေးဟောင်းရိုးရာရက်ကန်းစင်တွေကြောင့်ဖြစ်တယ်လို့လူဝီဂျီဘယ်ဗီလက်ခွာရဲ့မြင့်တော်သူကပြောပါတယ်တချို့အသေးစိတ်ပုံဖော်ရတဲ့အစင်ဒီဇိုင်းတွေကိုလက်တွေနဲ့သာဖန်တီးလို့ရပြီးတော့ဆက်တွေနဲ့တူအောင်လိုက်လုပ်လို့မရဘူးလို့လည်းသူကပြောပါတယ်အခုလိုအနုစိတ်လှလက်ဝင်လာတဲ့အတွက်ရက်ကန်းရက်သူတယောက်အနေနဲ့တနေ့ကို10လက်မလောက်ပဲရန်နိုင်ကြပါတယ်ဒါကြောင့်ပိတ်ဆခိုက်အများကြီးထွက်ဖို့နှစ်နဲ့ချီအထိအချိန်ပေးရပါတယ်ပညာသားပပနဲ့ရက်လုတဲ့လူဝီဂျီဘယ်ဗီလက်ကွာရက်ကန်းကလက်ရက်ကလေးပါစားတွေကိုတော်ဝင်နန်းတော်တွေကစားလို့အမေရိကန်တပ်လိုက်အင်ဂျီရိုနဲ့အထင်ကြီးခရီးရဖျားရှိခိုးကျောင်းတွေမှာအထီးအထူးတလဲမှာယူအသုံးပြုကြပါ
တယ်
ဂ ခရီးမလင်နန်းတော်အတွက်ကတိပါစာရပ်ပေးခဲ့ရတာကလွန်ခဲ့တဲ့10နှစ်လောက်ကဖြစ်ပါတယ်။အမေရိကန်သမ္မတအိုက်ဆင်ဟာဝါလက်ထက်ကလေးကအိမ်ဖြူတော်အတွက်ကတိပါစာရက်လုပ်ပေးခဲ့ရမှုပါတယ်။အီတလီသမ္မတဂျော်ဗန်နီဂရွန်ကီလက်ထက်ကလေးကကွီရီနာလီအိမ်တော်အတွက်ရက်လုပ်ပေးခဲ့ရပါတယ်။နှစ်ပေါင်းများစွာလဲရိုမန်ကက်သလစ်အသင်းတော်အတွက်ကတိပါစာရက်လုပ်ပေးခဲ့ရတဲ့အတွက်ဗာတီကန်ကအရေးပါဆုံးဖျားเจ้าတွေမှာရှိတဲ့ပရီဘောဂါတွေကိုကြည်ရင်ကျွန်တော်တို့ရဲ့ကတိပါစာရနဲ့အလှဆင်ထားတာကိုတွေ့ရမှာပါ။
လက်ရမြောက်လက်ရက်ကတိပါစမှားရည်တွေအတွက်လိုချင်တဲ့တီးထန်အဆင့်ဒီဇိုင်းတွေရက်လုပ်နိုင်ဖို့ရက်ကန်းစင်ကိုပြင်ဆင်ရတာကပဲလမ်းနဲ့ချီအချိန်ကြာနိုင်ပါတယ်။ Venice မှာကတိပါစတွေကို1300ပြည့်ပြည့်ပိုင်းတွေမှာစတင်ရက်လုပ်ခဲ့ကြတာပါ။16ရာစုရောက်ချိန်မှာတော့ Venice ကထွက်တဲ့ပိုးစားကတိပါစတွေကိုဒီကမ္ဘာလုံးကိုတင်ပို့ခဲ့ရပြီးအထယ်လေးလုပ်ငန်းလုပ်သူတွေသိတ်ကိုကျွဲဝချမ်းသာခဲ့ကြပါတယ်။ကတိပါစတွေရက်လုပ်ဖို့ပိုးချီလိုပစ္စည်းတွေပို့ပြီးသုံးရတဲ့အတွက်ဈေးကလည်းပိုကြီးပါတယ်။ဒါပေမဲ့အဲ့ဒီတံပိုးကြီးကတိပါစာတွေကဖဲနစ်ရဲ့စီးပွားရေးအတွက်အရေးပါတဲ့ထွက်ကုန်လေးဖြစ်ခဲ့တာပါအခုထိလည်းဇိမ်ခံပစ္စည်းဖြစ်သတ်မှတ်ခံထားရတဲ့လူဝီဂျီဘယ်ဗီလာကွာရကန်းကြောင့်ကတိပါစာတွေကိုတကူးတကမှားယူသုံးနေကြသူတွေကမ္ဘာတဝန်းမှာရှိနေသေးပါ
ci capita di lavorare per case di moda più case di moda attualmente appunto ne stiamo
Namedi fashion company တချို့အတွက်ကျမတို့ဂရီဘာစားတွေရပ်ပေးနေရပါတယ် fashion show တခုပါဝစ်စင်ပြကြမယ်ဂရီဘာတဲ့တွေအတွက်အခုရပ်ပေးနေတာဖြစ်ပါတယ်
ရှေဘွန်ဗန်နစ်မြို့မှာဂရီဘာစားအပါအဝင်ပိတ်စားတွေရက်လုတ်တဲ့လက်ရက်ရက်ကန်းစင်ပေါင်းတစ်ချိန်က6000လောက်ရှိခဲ့ပေမဲ့ဒီနေ့မှာတော့ဒီရက်ကန်းရုံတစ်ခုကဆံမာတော့လေ1895ခုနှစ်ခြေကတည်ထားခဲ့တဲ့လူဝီဂျီဇေဗီလက်ကွာရက်ကန်းရုံမှာတော့ပိုးစားတွေဘရိုကိတ်စားတွေဂရီဘာစားတွေကိုအခုချိန်ထိသစ်သားရက်ကန်းစင်တွေသုံးပြီးလက်နဲ့ရက်လုတ်နေကြတော့ဖြစ်ပါလေလက်နဲ့ရက်တဲ့ပိတ်စားတွေကအမြင်ပိုင်းမှာရောကန်ကြည့်တဲ့အခါမှာပါဆက်ရက်စာရီနဲ့တိတိတတကွာတယ်လို့ဘယ်ဗီလက်ကွာမိသားစုကပြောပါတယ်ရှင်ကျွန်မဆုမြတ်မော်ပ
ါမဆုမြတ်မော်ပြောပြပေးခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါ View American တန်လွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်အခုတော့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမဟုတ်အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအစီအစဉ်ကိုကိုစောင်းဝင်းလိုင်းကဆက်ပြီးပြောပြပေးပါရှင်
မြန်မာနိုင်ငံအတွင်းနေရဆွန့်ခွာထွက်ပြေးနေရသူအရေးအတွက်ဟာအခုချိန်ထိတန်းကျော်မှရှိနေတော့မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနက်ဆောင်ရည်ရေယုံ UN OCHA ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်အခုလိုအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေတဲ့မြန်မာနိုင်ငံမှာမနစ်ဖေဝိုင်လာ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းနိုင်ပြီးတဲ့နောက်ထွက်ပြေးတင်းရှောင်လာသူ၄ပုံ၃ပုံနီးပါးနဲ့ညီမျှတဲ့9,600လဲပါဝင်တယ်လို့ဆိုပါတယ်ဒီအစီရင်ခံစာပါအချက်လက်တွေကိုတော့ UN OCHA ရုံးကအခုလ21ရက်နေ့မှာနောက်ဆုံးကြောက်ယူခဲ့တာလို့ဆိုပါတယ်ခင်ဗျာဩစတြေးလျဂျာမနီဘရူနိုင်းနိုင်ငံတွေကအသားမကြီးတွေကိုပြန်လည်ခေါ်ယူပြီးတန်ရုံးယာယီတာဝန်ခံတွေနဲ့အစားထိုးခန့်အပ်လိုက်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။တစ်ဖက်နိုင်ငံတွေဘက်ကတန်တမာအဆင့်လျှော့ချဆက်ဆံတာကိုပြန်လည်တုံ့ပြန်တာဖြစ်တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာစစ်ကောင်စီကိုဖိအားပေးမှုတွေရှိလာခဲ့တဲ့အထက်နိုင်ငံတချို့ကမြန်မာနိုင်ငံကိုတန်တမာအဆင့်လျှော့ချဆက်ဆံလာကြတာဖြစ်ပါတယ်ခင်ဗျ။ပြောနေငံကြရေးဝန်ကြီးဝမ်ယီဟာဒေတာရင်းစီဝဲတစ်ခုဖြစ်တဲ့လန်ဆန်းမဲကောင်ဒေတာရင်းပူပေါင်းဆောင်ရည်အစီအစဉ်ဆွေးနွေးပွဲတက်ဖို့အတွက်အခုသတင်းပတ်အတွင်းမြန်မာနိုင်ငံကိုရောက်ရှိဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့ပြောဆိုချက်ကိုကိုကာပြီး AFP သတင်းမှရေးပါတယ်။ဒါဟာမနစ်ဖေဖော်ဝါရီလမှာဆီယနာတင်ပြီးတဲ့နောက်တရုတ်နိုင်ငံကအဆင့်အမြင့်ဆုံးအရာရှိတဦးမြန်မာနိုင်ငံကိုရောက်ရှိလာခြင်းလည်းဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရာသားအဆိုရကိုဖြုတ်ချပြီးအာဏာသိမ်းလိုက်တဲ့စစ်တပ်ကိုပြစ်တင်ဝေဖန်ခြင်းမရှိတဲ့တရုတ်နိုင်ငံဟာမြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းအဓိကထောက်ပံ့ပေးနေတဲ့နိုင်ငံဖြစ်တယ်လို့စစ်ကောင်စီရဲ့အဓိကမဟာမိတ်လည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာမသိမ်းခင်2021ခုနှစ်ဇန်နဝါရီလတုန်းကလည်းနိုင်ငံကြ合いဝန်ကြီးဝမ်ယီမြန်မာနိုင်ငံကိုတွားရောက်ခဲ့ပါသေးတယ်ခင်ဗျာ။မြန်မာနိုင်ငံအလဲပိုင်းစကိုင်းတိုင်းမှာကျင်းနီတူဖော်နေတဲ့တရုတ်ဝမ်ပေါင်းကုမ္ပဏီဟာဒီရက်ပိုင်းမှာအဝေးပြစ်လက်နက်တွေနဲ့တိုက်ခိုက်ခံခဲ့ရတယ်လို့ကုမ္ပဏီဘက်ကသတင်းထုတ်ပြန်လိုက်ပါတယ်။စကိုင်းတိုင်းစလင်းကြီးမြို့နယ်တဲကကျင်းနီစီမံကိန်းလုပ်ငန်းခွင်တွေကိုအဝေးပြက်လက်နက်တွေနဲ့ပုံစံအမြောက်အများရောက်ရှိခဲ့တယ်လို့တရုတ်ဝမ်ပေါင်းကုမ္ပဏီကဇွန်လ29ရက်နေ့ဒီနေ့လာနေကကြေညာချက်ထုတ်ပြန်တာပါခင
်ဗျ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ PJ Ilya တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ် PPJ ည10:00ကနေ 17:00 မှာလည်းတလဲပြန်နားဆင်နိုင်ပါတယ်။ဗီဒီယိုကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးခတ်သိမ်းကင်းငင်ပြီးတော့လိုရာဆန္ဒပြေဝကြပါစေရှင်။ကျမအလင်းပါပါ
This program has come to you from the Voice of America, Washington.